Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာတောတာရှင်များရှင်လန်းချမ်းမြေကြပါစေ VU American တန်ကားနေ2018ခုနှစ်အောက်တိုဘာလ28ရက်တနင်္ဂနွေနေ့မနက်ခင်းအစီအစဉ်ဒီကိုတိုင်းဒိုမီတာ24 40 51တို့ကနေထုတ်လွှင့်ပေးနေပါပြီ VU ရဲ့ Facebook စာမျက်နှာ VU Bambis News နဲ့ website စာမျက်နှာ bambis.vuanews.com မှာလည်းအချိန်နဲ့တပြေးညီထုတ်လွှင့်ပေးနေပါတယ်ခင်ဗျာကျွန်တော်ဆက်မိုးပြီးပါခင်ဗျာအခုမနက်ခင်းစီစဉ်နေတာဝန်ယူတင်ဆက်ပေးမှာပါ
အင်္ဂလာမနက်ခင်းပါခင်ဗျာဒီကနေ့မနက်ခင်းသတင်းတွေကိုမန်းအင်ဂျင်နိုင်နဲ့ကျွန်တော်ကြော်ကြော်သိမ်းပြောပြမှာပါပင်ဆယ်ဗေးနီးယားပြည်နယ်ဘေ့စ်ပါ့ခ်မြို့ကဂျူးဖျားကြောင့်တခုလည်းကိုတနသမားဝင်ပစ်တာကြောင့်အလူ၁၁ယောက်တည်းမနေတည်ဆုံးသွားပါတယ်သတင်းတော့ကာရှိုဂီအသက်ခံရတဲ့မှုနဲ့ဆက်ဆက်ပြီးစော်ရီကိုလက်နဲ့ရောင်းမရောင်းပြင်းထန်တဲ့ဂျာမနီအကြသဘောထားကွဲနေပါတယ်သတင်းလင်္ကာသမရကဝန်ကြီးချုပ်ကိုထုတ်ပြပြီးတဲ့နောက်တွတ်တော်ကိုနိုဝင်ဘာ16ရက်ထိရပ်ထားလိုက်ပါတယ်ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားဖွယ်ထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
ဟုတ်ကဲ့ကောင်းပါပြီခင်ဗျာအဒီလိုသတင်းတွေတင်ဆက်ပြီးကြားကြရမယ့်သတင်းလွှာတွေမှာဆိုရင်တော့ဒေါန်ဆတ်စုတီနေထိုင်တဲ့ရန်ကုန်မြို့ဗဟန်းမြို့နယ်တက္ကသိုလ်ဤသာလမ်းအမှတ်54နေအိမ်ခြံဝင်းကိုရောင်းချပြီးတော့ပိုင်ဆိုင်ခွင့်တဝက်ရရှိလို့တဲ့အကြောင်းအကိုဖြစ်သူဦးအောင်ဆန်းဦးရဲ့အထူးယူကံလျှောက်ထားတဲ့တရားမမှုနဲ့ပတ်သက်ပြီးတော့
အထူးယူကံပွင့်သွားရင်လည်းပဲသူကဖိုင်နယ်ကြရင်လည်းရခိုင်တို့ကတိရခိုင်တို့မှပြောလို့ရရှိတယ်ရသွားပြီဖိုင်နယ်ကြရင်ရှုံးတော့ရှုံးတော့တ
ာပဲဒါကတော့ဝါရင်တရားလွှတ်တော်ချုပ်ရှေ့နေကြီးဦးကြီးမြင့်ပြောဆိုသွားတာဖြစ်ပါတယ်သတင်းတော်ကိုတင်ဆက်တဲ့ခါမှာအကြောင်းစုံကိုနားဆင်ဖို့နားဆင်ရဖို့ရှိပါတယ်ဒါအပြင်ဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်မနက်ခင်းအင်္ဂလိပ်စာသင်ခန်းစာစနေညတိုက်ရိုက်လေးလိုင်းစတဲ့အစီအစဉ်တွေကိုနားဆင်ကြရဖို့ရှိပါတယ်အခုချိန်ဆုံးတော့တနင်္ဂနွေနေ့မနက်ခင်းထိတ်တန်းရောက်နေတဲ့မြန်မာနိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မှတ်ရင်ချင်းနိုင်တို့ကပြောပြကြပါလိမ့်မယ်ခင်ဗျာ
အမေရိကန်ပြည်တော်စုပင်ဆယ်ဗေးနီးယားပြည်နယ်ဘေ့စ်ပါ့ခ်မြို့ကဂျူးဖျားကြောင်တခုလဲကိုတရက်နဲ့ဝင်ပစ်တဲ့အတွက်လူ၁၁ယောက်ထဲမှနေတည်ဆုံသွားပြီးရဲတပ်ဖွဲ့ဝင်2ဦးအပါအဝင်စုစုပေါင်း6ဦးဒဏ်ရာရပါတယ်။ဒဏ်ရာရတဲ့အထက်ကရဲသား2ဦးဟာအခြေအနေစိုးရိမ်ရတယ်လို့တာဝန်ရှိသူတွေကပြောပါတယ်။စနေနေ့ကဝတ်ပြုစုတောင်းပွဲလုပ်နေချိန်တွင်လူတစ်ယောက်ကဂျူးတွေအားလုံးတေကြလို့အော်ဟစ်ပြီးဗယံမရာပစ်ခတ်တာကြောင့်ဝတ်ပြုနေသူတွေတည်ဆုံကြရတာပါ။တနက်ထိမှန်သူတွေထဲမှာရဲတပ်ဖွဲ့ဝင်3ဦးလဲပါဝင်ပြီးသူတို့အခြေအနေအတိအကျကိုမသိရသေးပါဘူး။Tree of Life ဖျားကြောင်းထဲမှာဖြစ်တဲ့အဲ့ဒီပြစ်ခတ်မှုအတွက်တန်ရရှိသူအဖြစ်အသက်48နှစ်အရွယ် Robert Bowers ကိုဖမ်းဆီးထားပြီးသူရထားတဲ့ဒဏ်ရာတွေကိုကုသဖို့စီရင်ပို့ထားတယ်လို့တာဝန်ရှိသူတွေကပြောပါတယ်။ဖြစ်ရက်ကိုအာဏာပိုင်တွေကစုံစမ်းစစ်ဆေးနေပြီးဒါဟာအမုန်းတရားခြေခံကျူးလွန်တဲ့ရာဇဝတ်မှုတွေမှာအကျိုးဝင်တယ်လို့ Facebook မြို့လူလူလုံညုံရေးဌာနညွှန်ကြားရေးမှူး Window History ကသတင်းတော့တွေကိုပြောပါတယ်။ဒီဖြစ်ရက်ဟာသူမြင်မှုသမျှအဆိုးရွားဆုံးရာဇဝတ်မှုတွေထဲကတစ်ခုဖြစ်တယ်လို့လည်းဆိုပါတယ်။ဖစ်ပါမျိုးကဂျူးလူမျိုးအများစုနေထိုင်တဲ့ Scorer Hill အရမှာရှိတဲ့အဲ့ဒီဘုရားကျောင်းမှာစနေမနေ့9နာရီခွဲဟူပြုစုတောင်းပွဲတွေတည်တည်လုံနေကြချိန်မှာစပြီးပြစ်ခတ်တာလို့ဟူပြုသူတွေကပြောပါတယ်
။ American သမ္မတ Donald Trump ကိုဝေဖန်ခဲ့သူတွေစီပောက်ကွဲပစ္စည်းတွေပါတဲ့ပါဆယ်ထုတ်အနည်းဆုံး73ထုတ်ပေးပို့ခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့တောက်ကြနေကဖမ်းဆီးခံထားရသူကိုပထမဆုံးချိန်ရုံထုတ်တော့မှာဖြစ်တယ်လို့ရဲအရာရှိတွေကကိုကပြည်သတင်းမီဒီယာတွေမှာပေါ်ပြခဲ့ကြပါတယ်။ Florida ပြည်နယ်Adventure မှာနေထိုင်တဲ့အသက်56နှစ်အရွယ် Caesar Sayoc ကိုတနင်္လာနေ့မှာတရားရုံးထုတ်စစ်ဆေးဖို့ရှိတယ်လို့ရဲအရာရှိတဦးကိုကိုကာပြည် CBS ရုပ်သံသတင်းဌာနကဖော်ပြခဲ့ပါတယ်။ Miami မှာရှိတဲ့ပြည်ထောင်စုတရားသူကြီးရှေ့မှောက်ဒီအမှုကိုတနင်္လာနေ့မှာကြားနာစစ်ဆေးမှာဖြစ်တယ်လို့လည်း CBS သတင်းဌာနကဆိုပါတယ်။ရဲအရာရှိတဦးရဲ့ပြောဆိုချက်ကိုကိုကာပြည်ဖော်ပြခဲ့တဲ့ AP သတင်းမှာတော့ Sayoc ကိုFlorida မှာရှိတဲ့မူလတရားရုံးမှာအရင်ဆုံးရုံးထုတ်မှာဖြစ်ပြီးအဲ့ဒီနောက်ပောက်ကွဲစေတဲ့ပစ္စည်း12ခုထဲက5ခုကိုရှာဖွေသိမ်းဆည်းရမိခဲ့တဲ့နယူးယောက်ကပြည်ထောင်စုတရားရုံးမှာဆွဲချက်အမှုတွေကို Caesar Sayoc ကဆက်လက်ရင်ဆိုင်ရမှာဖြစ်တယ်လို့ဆိုပါတယ်။ရဲရရှိအနေနဲ့ Sayoc ပေါ်ဆွဲချက်တင်ထားတာတွေနဲ့ပတ်သက်လို့ပြောခွင့်မရှိတဲ့အတွက်လည်းအမည်မဖော်လိုသူတအုပ်အနေနဲ့သတင်းဌာနတွေကိုပြောကြားခဲ့တာပါ။ဆယ်စုနှစ်နဲ့ချီပြီးရာဇဝတ်ကျူးလွန်မှုမှတ်တမ်းတွေရှိခဲ့သူလည်းဖြစ်တဲ့ Caesar Sayoc ဟာစာရိုက်ကနေဘုံးတွေကိုတပတ်ကြာပေးပို့ခဲ့တဲ့ကြံစီမှုနဲ့ဆက်ဆက်နေတဲ့ဆွဲချက်၅ခုကိုရင်ဆိုင်နေရပါတယ်ရှင်
။တင်းတော်ဂျမောခရှိုဂျီအသက်ခံရတဲ့ဖြစ်ရက်တွေဆော်ဒီအာရေဗျာပေါ်ဘယ်လိုတန်ခတ်အရေးယူမှုမျိုးမျိုးဆိုချမှတ်မယ်ဆိုရင်ဥရောပတစ်ခုလုံးပမာဏနဲ့ချမှတ်ရမှာဖြစ်ပြီးဒီကဏ္ဍဟိုကဏ္ဍတွေကိုပဲရွေးပြီးအရေးယူလို့မရဘူးလို့ပြည်နှစ်သမ္မတအီမန်နွယ်မာခရွန်ကပြောပါတယ်။ဆော်ဒီအာရေဗျာကိုဆက်လက်နဲ့ပစ္စည်းရောင်းချတာအားလုံးရထားမယ်လို့ဂျမန်ဝန်ကြီးချုပ်အင်္ဂလာမာကဲကဒီသတင်းပတ်အတွင်းဆုံးဖြတ်ပြောဆိုထားတဲ့ပေါ်ပြင်သစ်သမ္မတကတုံ့ပြန်ပြောဆိုတာပါဂျာမနီအစိုးရဟာလူကြိုက်ဖို့တက်တက်လိုက်လုပ်နေတယ်လို့သမ္မတမာခရွန်ကပြောပြီးတဲ့နောက်ဥရောပအနီးကပ်မဟာမိတ်နှစ်နိုင်ငံကြားရှာရှာပါပါအငင်းပွားတဲ့အခြေအနေရောက်နေတာပါဒါပေမဲ့လည်း တူရကီနိုင်ငံအစ္စတန်ဘူးမြို့မှာစနေနေ့ကလှုပ်တဲ့ဆီးရီးယားရဲ့ထိပ်သီးဆွေးနွေးပွဲပြင်ပမှာခေါင်းဆောင်နှစ်ဦးကြားအေးစေးသက်သာစွာပြောဆိုခဲ့ကြပြီးဥရောပတစ်ခုလုံးစစ်နဲ့ပထမဆုံးညှိနှိုင်းတိုင်ပင်တာမဟုတ်ဘဲသူတို့ရဲ့နောက်ထပ်ရည်တည်ချက်တွေကိုမကြေညာဖို့သဘောတူလိုက်တယ်လို့ပြင်သစ်သမ္မတယုံကပြောပါတယ်ဆော်ဒီအာရေဗျဟာအိန္ဒိယပြည်ရင်ပြည်နယ်နိုင်ငံကနေစစ်လက်နဲ့ဒုတိယအများဆုံးဝယ်ယူနေတဲ့နိုင်ငံမှာဆော်ဒီကိုလည်းနဲ့ရောင်းတာဟာမစ္စတာကာရှော့ဂီနဲ့ဘာမှမဆိုင်ဘူးအားလုံးကိုရောထွေးမပြစ်သင့်ဘူးလို့သမ္မတမက်ခရွန်ကပြောပါတယ်။အဲဒီလိုသာဆိုကားတွေရောင်းတာကိုလည်းရပ်လိုက်တဲ့လို့မော်တော်ယာဉ်အများပြားတင်ပို့တဲ့နိုင်ငံဖြစ်တဲ့ဂျာမနီကိုရည်ရွယ်ပုံရတဲ့စကားမျိုးသမ္မတမက်ခရွန်ကသတင်းထုတ်တွေကိုပြောပါတယ
်။သီရိလင်ကနိုင်ငံမှာစနေနေ့ကလွှတ်တော်ကိုသမ္မတမိုက်ထရပီပါလာစီရီစီနာကဖျက်သိမ်းလိုက်ပါတယ်။ဒီမတိုင်ခင်တောက်ကြနေကဝင်ကြီးချုပ်ကိုလည်းရာဒူးကနေသမ္မတကဖယ်ရှားခဲ့တာပါ။နိုင်ငံရေးပဋိပက္ခတွေဖြစ်နေတဲ့သီရိလင်ကာမှာဝင်ကြီးချုပ်ကသူ့ကိုထောက်ခံတဲ့သူပိုးပြီးများကြောင်းပြောကြားခဲ့ပြီးတဲ့နောက်မှာအခြေအနေတွေဟာအခုလိုပိုးပြီးပြင်းထန်လာတာဖြစ်ပါတယ်။သီရိလင်ကာလွှတ်တော်ဥက္ကဋ္ဌရဲ့ပြောခွင့်ရပုဂ္ဂိုလ်ချမန်ဒါဂမဂီကလည်းလွှတ်တော်ကိုလာမယ့်နိုဝင်ဘာလ16ရက်နေ့ထိသမ္မတကဖျက်သိမ်းထားကြောင်းအတည်ပြုပြောကြားခဲ့ပါတယ်။ရာဒူးကနေဖယ်ရှားခံရတဲ့ဝင်ကြီးချုပ် Renil Wickremesinghe ဟာဒီမတိုင်ခင်သတင်းစာရှင်းလင်းပွဲပြုလုပ်ရမှာလွှတ်တော်ရင်သူ့ကိုထောက်ခံသူပိုးပြီးများလာတယ်ဆိုတာတသက်ပြနိုင်ကြောင်းပြောကြားခဲ့ပြီးတဲ့နောက်သမ္မတကသူ့ကိုတာဝန်ကနေရပ်ဆိုင်းလိုက်တာဖြစ်ပါတယ်။တောက်ချာနေကအစိုးရဖွဲ့တွေကနေထုတ်ပယ်ခံခဲ့ရတဲ့ဝင်ကြီးချုပ်ဝစ်မင်းဆန်ဂါရဲ့နေရာမှာအာနာရှင်ဆန်ဆန်အုပ်ချုပ်ခဲ့တဲ့သမ္မတဟောင်းမဟင်ဒာရာဂျာပက္ဆာကိုဝင်ကြီးချုပ်အဖြစ်သမ္မတစီရီစီနာကချက်ချင်းခန့်အပ်ခဲ့ပါတယ်။ဒါဟာဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာအကျက်အတည်းကိုဖြစ်ပေါ်စေတယ်လို့လေ့လာသူတွေကပြောပါတယ်ရှင
်။ VOA American တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေပြီးတော့9နာရီထိလိုင်းဒိုမီတာ32 kHz 9335၊လိုင်းဒိုမီတာ40 kHz 9683၊လိုင်းဒိုမီတာ48 kHz 6153နဲ့ဒုတိယနာရီဘက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့၈ :00 ကနေ၉ :00 ကြီးပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းဒိုမီတာ20 25 32တို့ကနေဖမ်းယူနိုင်ပါတ
ယ်။ဒီဝေကနေတနင်္ဂနွေနေ့ဖက်သတင်းတွေကိုဒါရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။မြန်မာနဲ့ဗီယက်နမ်နိုင်ငံကြားဘန်ဒါနှစ်အကူပြောင်းကြာကာလအေဘီလာကနေစက်တင်ဘာလထိ6လတဲက9လအတွင်းကုန်သွယ်ရေးဟာစုစုပေါင်းအမေရိကန်ဒေါ်လာ362တန်းကျော်ရှိတယ်လို့ကူတန်ရောင်းဝယ်ရေးဝန်ကြီးဌာနရဲ့စနေနေ့ထုတ်ပြန်ချက်ကိုကိုးကားပြီးတရုတ်နိုင်ငံဆင်ဝါသတင်းဌာနကရေးထားပါတယ်။မြန်မာနိုင်ငံရဲ့ဗန်ဒါနှစ်သတ်မှတ်ချက်ကိုမူလကအေဘီလာကနေမလာအထိသတ်မှတ်ထားရကနေ 2018-2019 ဗန်ဒါနှစ်ကစပြီးအော်တိုဘာလကနေစက်တင်ဘာလအထိပြောင်းလဲသတ်မှတ်လိုက်တာကြောင့်ဂျားကာလအကူပြောင်းကွာဟချက်6လရှိထားတာပါ။အေဘီလာကနေအော်ဂိုလာအထိမြန်မာနိုင်ငံကနေဗီယက်နမ်ကိုတင်ပို့ကုန်စုစုပေါင်းဟာအမေရိကန်ဒေါ်လာ 119.8 တန်းရှိပြီးတင်သွင်းကုန်စုစုပေါင်းက 242.3 တန်းရှိပါတယ်။2019-2018 ဘန်နာနှစ်အလားတူကာလအတွင်းကနှစ်ဖက်ကုန်သွယ်မှုဒေါ်လာ321တန်းရှိခဲ့တာမို့ဒီနှစ်မှာတန်း40ခွဲပိုလာတာပါ။2019-2018ဘန်နာနှစ်တစ်နှစ်လုံးမှာနှစ်နိုင်ငံကြားကုန်သွယ်မှုစုစုပေါင်းကတော့ဒေါ်လာ 914.8 တန်းရှိခဲ့ပါတယ်။မြန်မာနိုင်ငံကနေဗီယက်နမ်ကိုတင်ပို့တဲ့အဓိကကုန်ပစ္စည်းတွေကဓာတ်ထုအမျိုးမျိုး၊စိုက်ပျိုးရေး၊သစ်တောနဲ့ရေထွက်ကုန်ပစ္စည်းတွေဖြစ်ပြီးတင်သွင်းကုန်တွေကတော့ကားပိုပစ္စည်း၊ကွန်ပျူတာအစိတ်အပိုင်း၊စောက်လုပ်ရေးပစ္စည်း၊သံမဏိ၊ပလတ်စတစ်၊ဆေးဝါးနဲ့ဓာတ်ထုပစ္စည်းတွေဖြစ်ပါတယ်။
American ပြည်ထောင်စုနယူးယောက်မြို့ Brooklyn ကနေအိမ်တိုက်ခတ်မှာဇူလိုင်လကအသက်ခံခဲ့ရတဲ့မြန်မာနယ်ဘွားသူနာပြုဆရာမဒေါ်ဂျီမာသိန်းရဲ့အမှုနဲ့ပတ်သက်လို့တန်တရားရှိသူအမျိုးသမီးတအူးနဲ့အမျိုးသားတအူးတို့ကိုဖမ်းဆီးနိုင်ခဲ့ကြောင်းနယူးယောက်ရဲတပ်ဖွဲ့ကပြောပါရယ်အသက်23နှစ်အရွယ် Annika Casino နဲ့သူ့ရဲ့ရီးစားဖြစ်သူအရှိနယူးယောက်မှာနေထိုင်တဲ့အသက်21နှစ်အရွယ် Alexander Alberdaro ကိုပြီးခဲ့တဲ့တောက်ကြနေ့ကချုံနောက်ထားမှုလူသတ်မှုစတဲ့ဆွဲချက်နှစ်ခုတင်လိုက်ကြောင်းရဲကပြောပါရယ် Sunny Downstate ဆေးရုံမှာအလုပ်လုပ်တဲ့အသက်58နှစ်အရွယ်သူနာပြုဆရာမဒေါ်ဂျီမာသိန်းရဲ့အလောင်းကိုသူ့အိယာခန်းကဘီရိုထဲမှာအိယာခင်းနဲ့ထုတ်ပြီးထည့်ထားတာကိုဇူလိုင်လ21ရက်အစောပိုင်းမှာရဲကတွေ့ရှိခဲ့တာပါ။အဲ့ဒီရက်မတိုင်ခင်3ရက်ခန့်ကဒေါ်ဂျီမာသိန်းအလုပ်မလာစင်းတဲ့အတွက်လုပ်ဖော်ကင်ဘတ်တအူးကရဲကိုအကြောင်းကြားခဲ့ရာကနေနေအိမ်တိုက်ခန်းကိုရဲကတွားရောက်စစ်ဆေးရမှာအလောင်းကိုတွေ့ရှိခဲ့တာပါ။ဒေါ်ဂျီမာသိန်းအသက်ခံရမှုမှာသူ့တိုက်ခန်းမှာအတူလာနေခဲ့တဲ့ Sunny Downstate ဆေးရုံကသူနာပြုဖြစ်တဲ့ Annika Casino နဲ့ရီးစားဖြစ်သူ တို့ကိုရဲဘက်ကတန်တရားရှိခဲ့ပြီးရှာဖွေဖမ်းဆီးခဲ့တာပါနယူးယောက်ရဲကဖမ်းဆီးထားတဲ့တန်တရားရှိသူအမျိုးသမီးကိုအရင်ကဒေါ်ဂျီမာသိန်းကကူညီတဲ့အနေနဲ့သူ့တိုက်ခန်းမှာလာပြီးနေဖို့ခေါ်ထားသူဖြစ်တယ်လို့ဒေါ်ဂျီမာသိန်းရဲ့နှိဆက်သူတွေကပြောပါတယ်ဒါအပြင်တေဆုံးသူဒေါ်ဂျီမာသိန်းဟာစိတ်သဘောထားကောင်းမွန်ပြီးအေးစစ်စစ်ရှိသူတစ်ဦးဖြစ်တယ်လို့အိနီချင်းတွေကပြောပါတယ်ရှင
်အင်္ဂလန်ပရီးမီးယားလိပွဲစဉ်30ကိုစနေနေ့ကတချို့အသင်းတွေကစားကြတာမှာပွဲစဉ်6ပြီးတော့ကဒုတိယနေရာမှာရှိခဲ့တဲ့လီဗာပူးအသင်းကအင်ကွင်းမှာကာဒစ်စီးတီးအသင်းကို4-2နဲ့နိုင်ရပြီး36မိနစ်လက်ရှိမှာဇယားထိပ်ရောက်သွားပါတယ်။လီဗာပူးအတွက်ဂိုးတွေကိုဆာလာမာနီရှက်ကီရီတို့ကသွင်းယူပေးပြီးကာဒစ်စီးတီးအတွက်တလုံးတီးသောဂိုးကိုတော့ဖီတာဆန်ကသွင်းယူပါတယ်။ပွဲစဉ်6အပြီးဇယားထိပ်နေရာဆက်ထင်းထားတဲ့မန်စီးတီးအသင်းကတော့ပွဲစဉ်30ကိုတနင်္လာနေ့မှမှစပါအသင်းနဲ့အဝေးကွင်းကစားရမှာပါ။စနေနေ့တခြားအနိုင်ပွဲတွေကတော့ Brighton က Wolves ကိုအင်ကွင်းမှာတကူးကူးမရှိဘောမော့ကဖူလမ်ကိုအဝေးကွင်းမှာ3ဂိုးပြတ်ဝတ်ဖို့ကဟက်ဒါစဖီးကိုအင်ကွင်းမှာ3ဂိုးပြတ်နဲ့အတိအသင့်အနိုင်ရကြပါတယ်။ဆောက်သမ်တန်နဲ့နူးကတ်ဆယ်ပွဲကအကူမရှိသေးကြပြီးဝက်ဆမ်နဲ့လက်စတာစီးတီးပွဲကတော့တစ်ဖက်တကူးစီနဲ့တည်ရကြပါတယ်။တနင်္လာနေ့ပွဲစဉ်တွေဖြစ်ဘန်လီနဲ့ချယ်လ်စီ၊ခရစ်စတယ်ပဲလစ်နဲ့အာဆင်နယ်၊မန်ချက်စတာယူနိုက်တက်နဲ့အေဗာတန်တို့ရှင်ပြိုင်ကစားကြမှာဖြစ်ပါတယ
်။ပါကစ္စတန်နိုင်ငံကရုပ်သံလိုင်းတွေမှာအိန္ဒိယရုပ်မြင်သံကြားအစီအစဉ်တွေကိုထုတ်လွှင့်မှုတားမြစ်တဲ့အမိတ်တရက်ကိုပါကစ္စတန်တရားရုံးချုပ်ကစနေနေ့မှာထုတ်ပြန်လိုက်ပါတယ်။အရင်ကအောက်တရားရုံးကချမှတ်ထားတဲ့အမိတ်ကိုပဲတရားရုံးချုပ်ကထပ်မံအတည်ပြုလိုက်တာဖြစ်တယ်လို့ပါကစ္စတန်အစိုးရတာဝန်ရှိသူတွေကပြောပါတယ်။ပါကစ္စတန်ရုပ်သံလိုင်းတွေမှာပြပရုပ်သံအစီအစဉ်တွေထုတ်လွှင့်ပြသမှုနဲ့ပတ်သက်ပြီးထုတ်လုပ်သူများအစီအရုံးရဲ့ရှောက်ထားချက်ကိုကရာချီမြို့ကတရားရုံးမှာကြားနာပြီးချိန်မှာတရားသူကြီးချုပ်ဆာကစ်နီဆာကအဲ့ဒီလိုအမိတ်ထုတ်ပြန်လိုက်တာဖြစ်ပါတယ်။ပါကစ္စတန်သတင်းစာတစ်စောင်ဖြစ်တဲ့ Dawn မှာတော့ပါကစ္စတန်မြောက်ပိုင်းအိန္ဒိယနဲ့နယ်မြေပိုင်ဆိုင်မှုအငင်းပွားတဲ့နေရာမှာအိန္ဒိယဘက်ကဒိုင်မာဘတ်ဟတ်ဆဲတိဆောက်မှုနဲ့ပတ်သက်လို့ပါကစ္စတန်နဲ့အိန္ဒိယနှစ်နိုင်ငံကြားထိတ်တိုက်ရင်ဆိုင်မှုတွေဖြစ်နေတာကိုတရားသူကြီးကရည်ညွှန်းပြောဆိုသွားတယ်လို့ဖော်ပြထားပါတယ်။ပါကစ္စတန်သတင်းမီဒီယာဆိုင်ရာအာဏာပိုင်အဖွဲ့ရဲ့တာဝန်ရှိသူတဦးကလည်းရုပ်သံလိုင်းတွေမှာအိန္ဒိယရုပ်သံအစီအစဉ်တွေထုတ်လွှင့်ပြသတာမျိုးမလုပ်ဖို့တရားသူကြီးနီဆာကအမိန့်ထုတ်ပြန်တာကိုအတည်ပြုခဲ့ပါတယ်ရှင
်။ထိုတန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုအခုကြော်ကြော်သိနေမှတ်အင်ဂျင်နဲ့တို့ကြီးညာသွားတာဖြစ်ပါတယ်။ UAE မြန်မာဘက်ကတနင်္ဂနွေနေ့မနေ့ဖက်အစီအစဉ်တွေကိုဆက်လက်အတန်လွှင့်နေပါတယ်။အခုတော့သတင်းတော်တပုတ်ကိုအရင်ဆုံးတင်ဆက်ပေးပါမယ်။ဗိုလ်ချုပ်အောင်ဆန်းနဲ့ဒေါက်ခင်ကြည်တို့ရဲ့တာကြီးဦးအောင်ဆန်းဦးကရန်ကုန်မြို့တက္ကသိုလ်ဤသာလန်ချံအမှတ် 54 အမွေခွဲဝေမှုဆုံးဖြတ်ချက်ကိုမကျေနပ်တဲ့အတွက်အထူးယူခံခွင့်ပေးဖို့အတွက်လျှောက်ထားတဲ့ကိစ္စကိုဆက်လက်ကြားနာဆင်ဆဲဖို့ဖြစ်နိုင်ကြည်အားနည်းတယ်လို့ဥပဒေကျွမ်းကျင်ပညာရှင်တချို့ကသုံးသပ်ကြပါတယ်။ဒီတရားမှမှုအပေါ်အထူးအယူခံလျှောက်ထားတာကိုတော့နေပြည်တော်တရားလွှတ်တော်ချုပ်ရုံးမှပြီးခဲ့တဲ့သတင်းဘက်ကတင်ပြခဲ့တာဖြစ်ပါတယ်။အကြောင်းစုံကိုကိုညံဝဲအောင်ကတင်ပြထားတာနားဆင်ပါခင်ဗျာ
။ဦးအောင်ဆန်းဦးရဲ့ညီမဖြစ်သူဒေါက်ဆန်းစုကြည်လက်ရှိနေထိုင်တဲ့ရန်ကုန်တိုင်းဗဟန်းမြို့နယ်တက္ကသိုလ်ရေးသားလမ်းချမ်းအမှတ် 54 အမွေဆိုင်တရားမှမှုကိုရန်ကုန်အနောက်ပိုင်းခရိုင်တရားရုံးက2016ခုနှစ်တုန်းကဆုံးဖြတ်ချက်ချခဲ့ရမှာဒေါက်ဆန်းစုကြည်ကနှစ်ထပ်တက်အိမ်ပါတဲ့အချမ်းကိုရယူခံစားစေဖို့နဲ့ကျန်အချမ်းကိုဦးအောင်ဆန်းဦးကရယူဖို့ဆိုပြီးဆုံးဖြတ်ချက်ချခဲ့တာပါဒီဆုံးဖြတ်ချက်ကိုမကျေနပ်တဲ့အတွက်နေပြည်တော်တရားလွှတ်တော်ချုပ်ရုံးမှာအထူးအယူခံခွင့်လာလျှောက်ရတာဖြစ်တယ်လို့အော်တိုဘာ18ရက်နေ့ကသတင်းတောက်တွေကိုဦးအောင်ဆန်းဦးကပြောခဲ့ပါတယ
်အခုကပစ္စည်းခွဲလို့ကတော့ကြည့်လို့ကမလွယ်ဘူးလေအိမ်ပါလားမပါလားအဲ့ဒါကြီးမလို့ကျေဘူးကျွန်တော်တို့ကဟိုလေလံပစ်ပြီးတော့ရတဲ့တံပိုးကြောက်တော့ခွဲမယ်ဒါအရှင်းဆုံးပါအဲ့ဒါကိုကျွန်တော်တောင်းဆိုအဲ့ဒါလည်းဘာမှမတရားဟိုတောင်းဆိုတာမှမဟုတ်ဘူးရှင်းရှင်းလေးပဲဟုတ်တော့အဲ့ဒီလေလံပစ်ပြီးတော့ဘလူကပဲအချမ်းပါတယ်ဘာမှမဆိုင်တော့ဘူးတံပိုးကဟို text တွေပဲပေးပြီးတယောက်တော့ရရင်ပြီးတာ
အခုလို့အထူးအယူခံလျှောက်တဲ့အမှုအများစုဟာဆက်ပြီးကြားနာခွင့်ရတာနေတယ်လို့ဝိုင်းရင်တရားလွှတ်တော်ရှေ့နေဖြစ်သူဦးကြည်မြင့်ကပြောပါတယ်
။ဟိုပထမတော့ဟိုအောင်ဆန်းဦးကနိုင်ငံခြားကားဖြစ်နေလို့အမှုချက်ခံကိုနေရာဦးပြေးလိုက်တယ်လေ။အဲနောက်ကြတော့ဟိုဦးသိန်းစိန်အစိုးရလက်ထက်မှာဟိုဟာသူတို့ဒီရေကြီးရနေပြီးတော့ခွင့်ပြုလို့ရှိအမှုချက်ခံကိုရှိတယ်ဗျ။မရှိအပြောင်းနိုင်တဲ့ဒီစီကိုဒီရေကြီးကခွင့်ပြုရင်အမှုချက်ခံကိုရှိတယ်။အဲ့ဒီဟာကိုဥပဒေသုံးချပြီးတော့အောင်ဆန်းဦးကိုဒီရေကြီးရနေပြီးတော့သူ့ကိုအမှုချက်ခံကိုခွင့်ပြုလိုက်တယ်ဗျ။မရှိပြောင်းနိုင်တဲ့ဒီစီကိုအဲ့ဒါနဲ့အောင်ဆန်းဦးကအမှုနိုင်သွားတယ်
နိုင်သွားပြီးတော့အဲ့ဒီခြံရဲ့သုံးဝက်ကိုသူအမူဆန်းပြလိုက်တယ်ပေါ့ဗျာအဲ့ဒါကိုအောင်ဆန်းဦးကကျွန်တော်တိတ်နာနေတယ်သူကအကောင့်တက်နေအိမ်အကောင့်နဲ့ခြံတစ်ဝက်ရပြီကျွန်တော်ကအိမ်အစုပ်နဲ့ခြံတစ်ဝက်ရနေတယ်အဲ့တော့မမြတ်တာဘူးအဲ့ဒါမလို့ကျွန်တော်ကိုအဲ့အမွေဆိုင်အခုလုံးကိုပဲရောင်းပြီးတော့အမွေကိုပဲတရားတော်ခွဲယူပြရစီလို့သူကပြောတော့တရားလို့တော့ကြုံမှာရှုံးနေသူရှုံးတဲ့အခါကျတော့သူကအထူးယူဆတက်တာပေါ့အထူးယူဆဆိုတာမျိုးကတရားရတယ်တရားမှာတရားလည်းလို့ပြည့်ရရှိတာပါအများဆုံးအပြင်ပယ်တာများတယ်လေ
အကယ်၍အထူးယူခံကိုနေပြည်တော်ပြည်ထောင်စုတရားလွှတ်တော်ရုပ်ယုံကဆက်လက်ကြားနာမယ်လို့ဆုံးဖြတ်ပြီးဥအောင်ဆန်းဦးတောင်းဆိုတဲ့အတိုင်းလေးလံတင်ရောင်းချမယ်ဆိုရင်လေချမ်းအမှတ်54တက္ကသိုလ်ရေးသားလမ်းနေအိမ်ကိုညီမဖြစ်သူဒေါံဆန်းစုကြည်ကသာအရင်ဆုံးဝယ်ယူခွင့်ရရှိနိုင်ကြောင်းရှေ့နေဦးကြည်မြင့်ကရှင်းပြပါတယ
်အထူးယူခံပွင့်သွားရင်လည်းပဲသူကဖိုင်နယ်ကြရင်လည်းရခိုင်တော့တိရခိုင်တော့မပြောလို့ရရှိတယ်ရသွားပြီဖိုင်နယ်ကြရင်ရှုံးတော့ရှုံးတော့တာပဲအဲ့မှာတော့လုံးဝမပြောလို့ရမရှိပါဘူးဖိုင်နယ်ဆိုတာမရှိတော့ပါပဲတကယ်လို့အဲ့ဒီဟာကိုဟိုကလုံးချေဆိုလို့ရှိနေတဲ့ကျွန်တော်တို့ဥပဒေသဘောတရားရဥစွာဝယ်ပိုင်ခွင့်ဆိုတာရှိတယ်ဥစွာဝယ်ပိုင်ခွင့်ရဒေါ်ဆန်းစုကြည်ကဥမလို့ချင်းမှတရားရောင်းရမှာလေအဲ့တော့အတဝက်ကသူကငွေရှင်းလိုက်ရင်လည်းအဲ့တိုင်လုံးကိုဒေါ်ဆန်းစုကြည်ပြောက်တဲ့တိုင်သွားမှာပဲလေအဲ့လိုတော့ရှိပါတယ
်အကျယ်ဝန်း2အေကလောက်ရှိပြီးမိခင်ဖြစ်သူဒေါက်ကင်ကြီးအမိပေါက်တဲ့ချမ်းမတ်54တက္ကသိုလ်ရေးသံလန်နေအိမ်အမွေဆိုင်အမှုကိုတမရဟောင်းဦးသိန်းစိန်လက်ထက်2021ခုနှစ်မှာပြည်ထောင်ဝန်ကြီးဌာနရဲ့ခွင့်ပြုချက်နဲ့ဦးအောင်ဆန်းဦးကအမှုပွင့်တရားရင်ဆိုင်ခဲ့တာဖြစ်ပြီးနှစ်ထပ်တည်းအိမ်ရှိနေတဲ့မြေတဝက်ကိုဒေါံဆန်းစုကြည်ကိုရယူစေပြီးတစ်ထပ်တည်းအိမ်ဟောင်းပါတဲ့မြေတဝက်ကိုဦးအောင်ဆန်းဦးရယူစေဖို့ရန်ကုန်တိုင်းတရားရုံးကအမိန့်ချခဲ့သလိုပေ80တရားမြေကွက်ကိုဒေါက်ကင်ကြီးနဲ့ဆွေမျိုးတော်ဆက်တဲ့ဦးခင်မောင်အေးကိုပေးဖို့တရားရုံးကဆုံးဖြတ်ခဲ့ပါတယ်ဦးအောင်ဆန်းဦးအယူခံဝင်နာတာကိုဆက်လက်ကြားနာသင့်မသင့်ဆိုတဲ့တရားရုံးဆုံးဖြတ်ချက်ထွက်လာဖို့နောက်ထပ်2လကျော်3လနီးပါးစောင့်ဆန်းရဦးမယ်လို့ဦးအောင်ဆန်းဦးကသတင်းတောက်တွေကိုပြောကြားခဲ့ပါတယ်ခင်ဗျာ
ကိုညာဝင်းအောင်ကိုညာဝင်းအောင်တင်ဆက်တဲ့သတင်းတော်ကိုနားဆင်ကြရတာဖြစ်ပါတယ်အခုတော့အပတ်စဉ်ထုတ်လွှင့်ပေးနေကြဦးအောင်ခင်ရဲ့မြမအရေးသုံးသက်ချက်ကိုနားဆင်ကြပါမယ်ကိုညာဝဲအောင်ကပဲကိုကြီးတင်ဆက်ထားပါတာဖြစ်ပါတယ်ခင်ဗျာ
ဦးသိန်းစိန်ဦးဆောင်တဲ့အရသာတပိုင်းအစိုးရလက်ထက်ကကြောက်ဖြူပြည်လဝနဲ့ဒဝဲမှာအထူးစီးပွားရေးဇုန်တွေဆောက်ဖို့စီစဉ်ပါတယ်အထူးဇုန်တည်ဆောက်ဖို့စီအစိုးရခေတ်ကစေခူးခဲ့တာကိုအကောင့်ထဲပေါ်တာပါပဲဒီအထက်မှာတီလဝါအထူးစီးပွားရေးဇုန်တစ်ခုသာတက်ဝင်လှုပ်ရှားနေတာတွေ့ရပါတယ်တီလဝါဇုန်ကိုအရင်ဆုံးတရုတ်ကမျက်စိကျပါတယ်2004ကတန်ရင်ကျောက်တန်းစစ်မှုဇုန်တည်ထောင်ဖို့တရုတ်ကစိတ်ကူးခဲ့ပေမဲ့စီးပွားရေးအရာပိုပြီးမျိုးမျိုးမြင့်မြင့်ရနိုင်မဲ့ကျောက်ဖြူကိုအကောင်အထည်ဖော်ဖို့ဦးစားပေးခဲ့ပါတယ်ဒါကြောင့်တရုတ်နေရာဂျပန်ဝင်လာပြီးတန်ရင်ကျောက်တန်းစစ်မှုဇုန်နေရာမှာတီလဝါအထူးစီးပွားရေးဇုန်တည်ဆောက်ဖို့2017မှာမြန်မာအစိုးရနဲ့သဘောတူလိုက်ပါတယ်2023မှာတည်ဆောက်တဲ့တီလဝါဇုန်ကို2015မှာစတင်အသုံးပြုနိုင်တာမို့ပထမဆုံးသောအထူးစီးပွားရေးဇုန်ဖြစ်လာပါတယ်ကြောက်ဖြူယူနန်ဓာတ်ငွေပိုက်လိုင်းကို2023မှာဆောက်လုပ်ပြီးစီးပြီးမကြာမီရင်းနှံပိုက်လိုင်းဆောက်လုပ်နိုင်တာမို့တရုတ်ရဲ့ပိုက်လိုင်းစီမံကိန်းအောင်မြင်သွားပါတယ်တင်ရဇတ်တထည့်ယူမှုမှာခြေသွက်နေတဲ့တရုတ်ဟာအထူးစီးပွားရေးဇုန်တည်ဆောက်ရမှာဂျပန်ကမမီပဲဖြစ်နေပါတယ
်။ဒဝဲအထူးစီးပွားရေးဇုန်စီမံကိန်းမှာလဲထိုင်းနဲ့လက်တွဲအကောင်အထည်ဖော်ဖို့ဂျပန်ကသဘောတူထားပုံရပါတယ်။လွန်ခဲ့တဲ့နှစ်ကဒေါ်လာတန်း 1,500 လောက်အထိဂျပန်ကရင်းနှီးမြှုပ်နှံခဲ့ပါတယ်။အဲ့ဒီတည်းက3ပုံ2ပုံဟာစင်ကာပူကတဆင့်မြှုပ်နှံတာဖြစ်ပါတယ်။ကုန်ထုတ်လုပ်ငန်းနဲ့ဝန်ဆောင်လုပ်ငန်းကိုဂျပန်ကုမ္ပဏီတွေပိုပြီးစိတ်ဝင်စားကြပါတယ်။တရုတ်စင်ကာပူနဲ့နယ်သာလန်ပြီးရင်ဂျပန်ရဲ့ရင်းနှီးမြှုပ်နှံမှုဟာစဒုထအများဆုံးဖြစ်တယ်လို့မေလ29ရက်နေ့ထုတ် Japan Times မှာဖော်ပြထားပါတယ်ဂျပန်ရဲ့နိုင်ငံတကာပူးပေါင်းဆောင်ရွက်ရေးအေဂျင်စီ JICA မြန်မာအစိုးရနဲ့ပုဂ္ဂလိကမြန်မာဂျပန်အစုအဖွဲ့တွေပူးပေါင်းပြီးတီလဝါအထူးစီးပွားရေးဇုန်ကိုအကောင့်ထည့်ဖော်နေတာဖြစ်ပါတယ်တီလဝါရဲ့အခြေအနေကို IGC နိုင်ငံတကာဖွံ့ဖြိုးတိုးတက်ရေးစင်တာကမတ်လကအစီရင်ခံစာထုတ်ပြန်ထားပါတယ်
မြန်မာပြည်ရဲ့ပထမဆုံးအထူးစီးပွားရေးဇုန်ကိုဘယ်အတိုင်းအတာအထိအကောင့်ထည့်ဖော်နိုင်တယ်လဲဆိုတာကို IGC International Group Center က လေးလာစမ်းစစ်ထားတာဖြစ်ပါတယ်။ကွန်ပြန်ပြုံးမှုအလုံတမားနဲ့လုပ်ငန်းအခြေအနေဆိုင်ရာအစိုးရခံစားတွေမှာအခြေခံပြီးရေးထားတာလို့ဆိုပါတယ်။လွန်ခဲ့တဲ့ဖေဖော်ဝါရီလ၁ရက်နေ့အထိတီလဝါမှာလုပ်ငန်းပေါင်း38ခုရှိနေပြီးအလုံအကိုင်9000ကျော်ဖန်တီးပေးနိုင်တယ်လို့ဆိုပါတယ်။အထူးစီးပွားရေးဇုံမှာအခွန်ကင်းလော့ခွင့်ဇုံနဲ့လုပ်ငန်းမြင့်တင်ရေးဇုံဆိုပြီးနှစ်ပိုင်းခွဲထားပါတယ်။အခွန်ကင်းလော့ခွင့်ဇုံရဲ့ထုတ်လုပ်မှုကွန်ဆက်ရာဂိုင်းနှုန်းကိုနိုင်ငံခြားကတင်ပို့ပါတယ်။ဒါကြောင့်ဒီဇုံမှာအထည်ချုပ်လုပ်ငန်းနဲ့အကြီးစားလျှက်စစ်ပစ္စည်းထုတ်လုပ်မှုကိုအဓိကထားပါတယ်။လုပ်ငန်းမြင့်တင်ရေးဇုံကတော့ပြည်တွင်းဈေးကွက်အတွက်ဖြစ်ပါတယ်။
ဒါကြောင့်ပို့ကုန်ထုတ်လုပ်တဲ့အခွန်ကင်းလွတ်ဇုံမှာအလုံတမားဥယျငါးစပိုများနေပါတယ်။အထူးစီးပွားရေးဇုံကနိုင်ငံခြားကုမ္ပဏီတွေရဲ့အတတ်ပညာပြည်တွင်းကုမ္ပဏီတွေစီကိုပြန့်နှံ့သွားတာဟာအကျိုးအမြတ်လို့ဆိုရပါမယ်။နိုင်ငံခြားကုမ္ပဏီတွေမှာလုပ်တဲ့မြန်မာတွေလုပ်ငန်းကျွမ်းကျင်လာကြပြီးအခြားအလုပ်တွေကိုပြောင်းရွှေ့လုပ်ကင်တဲ့အခါကျွမ်းကျင်မှုနဲ့အတတ်ပညာပြန့်နှံ့သွားပါတယ်။ဒါဟာအထူးစီးပွားရေးဇုံရဲ့အကျိုးကျေးဇူးတစ်ခုဖြစ်ပါတယ်။လူစွမ်းအားစီမံခန့်ခွဲမှုဗန္ဓာရေးနဲ့စည်ရင်းအင်းစတာတွေမှာခင့်မိပြီးကျွမ်းကျင်လာကြပါတယ်ပြည်တွင်းလုပ်ငန်းတွေကပေးပို့တဲ့ကုန်ညမ်းတွေကိုအထူးဆုံးမှာကုန်ကြောအဖြစ်ပြောင်းလဲနိုင်တာဟာတိုင်းပြည်စီးပွားရေးကိုမြင့်တင်ရာရောက်ပါတယ်ပြည်တွင်းကုန်ညမ်းနဲ့ဝန်ဆောင်မှုကိုအထူးစီးပွားရေးဇုံမှာသုံးနိုင်ဖို့လိုအပ်ပါတယ
်ဒါပေမဲ့တီလဝါမှာတော့ဒီလိုလုပ်နိုင်တဲ့အင်အားနေပါနေပါတယ်အခုကင်းလွတ်ဇုံမှာပြည်တွင်းကုန်ကြမ်းသုံးတဲ့ဇယိတ်စကားဟာ10ရာခိုင်နှုန်းအောက်မှာသာရှိနေပြီးလုံငန်းမြင့်တင်ရေးဇုံမှာတော့20ရာခိုင်နှုန်းအောက်မှာရှိတယ်လို့သိရပါတယ်။အစားအသောက်လုံငန်းမှာသာပြည်တွင်းကုန်ကြမ်း50ရာခိုင်နှုန်းအသုံးပြုပါတယ်။လုံတမားအများစုဟာတီလဝါအနီးတစ်ဝိုက်မှာငားရနေထိုင်တဲ့အတွက်တွားရလာရအဆင်ပြေပါတယ်။ဒါပေမဲ့မန်နေဂျာတွေကတော့အနေဝေးတဲ့အတွက်တစ်နေ့နှစ်နာရီကျော်အလုပ်သွားဖို့အချိန်ပေးနေရပါတယ်။ဒီလိုအထူးစီးပွားရေးဇုံအတွင်းနေထိုင်လုပ်ကိုင်နိုင်ရေးနဲ့အဆင်ပြေချောမွေစရေးအတွက်ဝန်ဆောင်လုပ်ငန်းတွေမရှိသေးတာကိုအားနည်းချက်တစ်ခုအဖြစ်ပေါ်ပြထားပါတယ်။ရန်ကုန်နဲ့မိသားကိုအကြောင်းပြုပြီးအိမ်ယာစီမံကိန်းမလုပ်တာဖြစ်ပုံရပါတယ်။အထူးစီးပွားရေးဇုံအောင်မြင်နေတဲ့တရုတ်၊ထိုင်ဝမ်၊တောင်ကိုရီးယားမှာပြည်တွင်းဈေးကွက်နဲ့ချိတ်ဆက်ပြီးအထူးဇုံပြင်ပမှာအလုပ်အကင်ဖန်တီးပေးနိုင်တာတွေတွေ့ရပါတယ်။ဒါပေမဲ့တီလဝါကတော့ဒီအဆင့်ကိုရောက်ဖို့အများကြီးလိုပါသေးတယ်ခင်ဗျာ
။ဒါကတော့အပတ်စဉ်ထုတ်လွှင့်ပေးနေကြဥအောင်ခင်ရဲ့မြန်မာအရေးသုံးသက်ချက်အစီအစဉ်ကိုတင်ပြပေးခဲ့တာဖြစ်ပါတယ်။အခုကတော့ဒေါ်လာလတန်စီစဉ်တင်ဆက်တဲ့ American Indian အတုံးနှုန်းအင်္ဂလိပ်စာသင်ခန်းကြားပို့ချချက်ကိုနားဆင်ကြပါခင်ဗျာ။
ဒီတရင်ပါအင်္ဂလိပ်မကင်ဆယ်ကန်ဒါမှာအမေရိကန်ပြည်တော်စုမှာခုလာမယ့်နိုဝင်ဘာ6ရက်နေ့ကျလွှတ်တော်ကြဖြတ်ရေးဝိကောက်ပွဲတွေကျင်းပဖို့ရှိတဲ့အတွက်လေ Republican ရော Democrat Party မျှစလုံးတို့ကပါအပြိုင်အဆိုင်မဲဆွဲလှုပ်ရှားနေပြီဖြစ်ကြတဲ့အတွက်ကြောင့်လေသတင်းမီဒီယာတွေမှာဝိကောက်ပွဲနဲ့ပတ်သက်တဲ့ ADM အသုံးတွေကိုတင်ပြသွားတာတွေတွေ့ရပါတယ်။ဒါကြောင့်ဝိကောက်ပွဲနဲ့ပတ်သက်လို့ခုပထမဆုံးတင်ပြပေးမယ် ADM အသုံးကတော့
Press the Flesh
ကိုတင်ပြပေးမှာဖြစ်ပါတယ်စာလုံးပေါင်းက PRESS press ကဖိတာနှိပ်တာ THE the FLESH the flash ကအသားဆိုတော့စကားထုံးရဲ့လုံောက်ဒီဘေကတော့အသားကိုဖိတာနှိပ်တာပေါ့ရွေးကောက်ပွဲတွေမှာဝင်ရောက်ရှင်ပြိုင်ကြမယ်ကိုစရဲလောင်းတွေနေနဲ့ကိုမေဆန္ဒနေမီတွေမှာဆင်းပြီးမဲဆွဲစီယုံရေးလို့ရကနေလူတွေကိုလိုက်ပြီးလက်ဆွဲနှုတ်ဆက်လေးရှိတာလည်းဖြစ်ပါတယ်ခုလိုလူတွေနဲ့ထိတွေ့မှုရရှိဖို့ကြိုးပမ်းတာကို press the flesh ဆိုတဲ့ idiom အသုံးရရည်ညွှန်းပြောတာဖြစ်ပါတယ်။တနည်းအားဖြင့်မဲဆန္ဒရှင်တွေကိုကိုယ်စီလောင်းကလိုက်ပြီးလက်ဆွဲနှုတ်ဆက်ထိတွေ့တာကိုဆိုလိုတာဖြစ်ပါတယ်။ဒီအသုံးနဲ့ပတ်သက်လို့ George Crowe ပြတဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပါ
။ Mr. Smith, our candidate is on the campaign trail. He's been meeting with the locals and pressing the flesh.
ကျွန်တော်တို့ကိုစီလောင်မစ္စတာစမစ်ကမဲဆွဲစီယုံရေးဆင်းနေတယ်လေဒေတာကန်တွေနဲ့တွေ့ဆုံပြီးလက်ဆွဲနှုတ်ဆက်ထိတွေ့မှုရဖို့လုပ်နေတယ်လေလို့ဒီပေးရပါတယ်ဥပမာကိုနောက်တစ်ခေါက်လေးလာကြည့်ကြရအောင်ပ
ါ Mr. Smith, our candidate, is on the campaign trail. He's been meeting with the locals and pressing the flesh.
Ku dudiya tin pya pi me ADM atung ma ro
vote with your feet.
Phit par de sa long paung ga vote vote ga me pi da with with ga ni you are yoga tin ye feet feet ga 6 lawt dwi so ro zakzu hun ye dai yai de be ga ro 6 lawt dwi ne me pi da bo di niya ma 6 lawt dwi ne be lo me pi mle lo mi sia shi ba de ဒီနေရာမှာတော့မဲဆန္ဒရှင်တူအနေနဲ့မဲယုံမှာသွားပြီးမဲပုံးနဲ့ကိုလက်နဲ့မဲထဲတာမျိုးနဲ့မဆိုင်ပဲဆွေးနွေးပွဲဟောပြောပွဲစီဝေးပွဲစသဖြင့်မှာတယောက်ကြတဲ့ပြိတ္တတွေကသူတို့အနေနဲ့သဘောမတွေ့လို့ရှိလို့ရှိရင်အဲ့ဒီနေရာကနေထထွက်သွားကြရကနေဒီအုံဆင်းတက်လာတာဖြစ်ပါတယ်။တနည်းတော့ထထွက်တယ်ဆိုတာက6လောက်ပါမှဖြစ်တဲ့အတွက်ကြောင့်လေပြိတ္တကသဘောမကျတာကန့်ကွက်တာကိုပြတ်တာရင်ထထွက်သွားကြလိမ့်ရှိတဲ့အတိုင်းဒါဟာတနည်းတော့6လောက်သုံးပြီးကိုယ်ဆန္ဒကိုထုတ်ဖော်လိုက်တာဖြစ်တဲ့အတွက်ကြောင့်6လောက်နဲ့မဲပေးရာရောက်တယ်ဆိုတဲ့အသုံးဖြစ်ပေါ်လာတာဖြစ်ပါတယ်။ဒီသုံးနဲ့ပတ်သက်လို့ George ကိုပြီးတဲ့ဥမာကိုလေ့လာကြည့်ကြရအောင်ပါ
။ Most members at the meeting voted with their feet as it appears to be a waste of time.
အဖွဲ့ဝင်အများစုကစီပွေးဘက်ကနေထထွက်သွားကြတယ်လေ။အကျိုးမရှိတဲ့အတွက်အချိန်ကိုမခံကျင်ကြပုံပေါ်တယ်လို့အဓိပ္ပာယ်ရပါတယ်။ဥမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ
။ Most members at the meeting voted with their feet as it appears to be a waste of time.
ခုနောက်ဆုံးတင်ပြပေးမှာကတော့
straw vote
ဖြစ်ပါတယ်။စာလုံးပေါင်းက STRAW straw ကကောက်ရိုး VOTE vote ကမဲဆိုတော့စကူခုရဲ့တရားအဓိပ္ပာယ်ကတော့ကောက်ရိုးမဲပေါ့။ဒီအသုံးကတော့လေပဲပဲတိုက်တယ်ဆိုတာကိုသိရအောင်ကောက်ရိုးမြင်တွေကိုမိုးပေါ်ကိုပြစ်တင်လိုက်ပြီးကောက်ရိုးမြင်တွေလေထဲလွင့်ထွက်တဲ့ဘက်ကိုကြည့်ချင်းအဖြစ်ဘဲဘက်ကနေလေတိုက်နေတယ်ဆိုတာကိုခံမှန်းယူတဲ့ဒလိကနေဆင်းသက်လာတယ်လို့ဆိုရမှာပါရွေးကောက်ပွဲတွေမကျင်းပမီဥပဒေချမ်းတွေအတည်မပြုမီလူလူဆန္ဒသဘောထားကဘလို့ရှိတယ်ဆိုတာကိုသွေးတို့စမ်းပြီးစစ်တမ်းကောက်ယူတာမင်းမြန်တာတွေပြုလုပ်လို့ရှိတာဖြစ်ပါတယ်အဲ့ဒီကနေအဖြေထွက်လာတာမျိုးဟာတကယ်ပွဲကြီးမတိုင်မီပနာမအကျိုးထွက်တဲ့အဖြေမျိုးလို့လဲဆိုနိုင်ပါတယ်။ဒါကြောင့်မလို့ straw vote ကတော့နမူနာအစမ်းတဘောအဖြစ်ကောက်ယူတဲ့စစ်တမ်းမျိုးကိုဆိုလိုတာဖြစ်ပါတယ်။ဒီသုံးနှစ်ပတ်သက်လို့ George ကိုပြီးတဲ့ဥမာကိုလေ့လာကြည့်ကြရအောင်ပါ
။ We should take a straw vote to find out how the people feel about the education bill.
လူလူနေနဲ့ပညာရေးဥပဒေချမ်းနဲ့ပတ်သက်ပြီးဘယ်လိုသဘောထားရှိကြတယ်ဆိုတာကိုသိနိုင်ဖို့ကျွန်တော်တို့အကျိုးစစ်တမ်းကောက်ယူသင့်တယ်လို့အဓိပ္ပာယ်ရပါတယ်။ဥမာကနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ
။ We should take a straw vote to find out how the people feel about the education bill.
ဒီသတင်းပါရွေးကောက်ပွဲနဲ့ပတ်သက်ပြီးတင်ပြခဲ့တဲ့ ADM အသုံးတွေကတော့
Press the flesh, vote with your feet, straw vote.
တို့ဖြစ်ကြပါတယ်နောက်တွင်ပါကုလိုချင်းမျိုးမှလည်းနောက်ထပ် EDM အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင
်ဒေါ်လာလတန်စီစဉ်တက်ဆက်တဲ့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာကိုနားဆင်ကြရတာဖြစ်ပါတယ်ထုတ်လွှင့်ခဲ့ပြီးသား American EDM အသုံးနှုန်းအင်္ဂလိပ်စာသင်ခန်းစာပို့ချချက်တွေကို VOA ရဲ့ Internet ဆာမျက်နှာ burmese.voanews.com မှာလည်းလာရောက်ဖတ်ရှုနားဆင်နိုင်ပါတယ်VOA American တန်ခါတင်းငွေနေနေမနေ့ဖက်စီစဉ်နေကိုမနေ့9နာရီအထိဆက်လက်ပြီးတော့ထုတ်လွှင့်နေပါတယ် VOA ရဲ့အတန်လွှင့်ချက်တွေ TV စီစဉ်နေနဲ့ပတ်သက်ပြီးတော့ဝေဖန်အကြံပြုလိုကြတယ်ဆိုရင် VOA ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့အတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနှာစင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာနံနက်ခင်ဗျာ။အခုဆိုရင်မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ။ VOA American အတန်ကတင်းငွေနေနေမနက်ဖက်အစီအစဉ်တွေကိုလက်ရှိထုတ်လွှင့်နေတဲ့မီတာလိုင်းတွေအပြင်လိုင်းလံမီတာ190 kilohertz 1509ကပါတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။အခုဒုတိယပိုင်းမှာတော့မနေ့ကညကဆွေးနွေးခဲ့ကြတဲ့ဓာတ်ရိုက်လေလံအစီအစဉ်ကိုပြန်ပြီးတော့တင်ဆက်ပေးမှာဖြစ်ပါတယ်။စနေညပိုင်းဓာတ်ရိုက်လေလံအစီအစဉ်ကိုကိုအောင်လွင်ဦးကတင်ဆက်ထားပါတယ်ခင်ဗျာ
။မင်္ဂလာပါခင်ဗျာ။ဒီနေ့ဓာတ်ရိုက်လေလံအစီအစဉ်မှာတော့လူမှုအတွက်ရွေးချယ်စရာနိုင်ငံရေးသမားတွေနဲ့ပါတီတွေလိုအပ်နေသလားဆိုတာကိုဆွေးနွေးမှာဖြစ်ပါတယ်။အခုဆိုရင်ကြားဖြတ်ရွေးကောက်ပွဲတွေကျင်းပဖို့ရပိုင်းသာကြံမာတော့တယ်လွတ်တော်မာဒီအများဆုံးနေရာရထားတဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီအပါအဝင်နိုင်ငံရေးပါတီကြီးတွေပါတီအသစ်တွေတတိပုဂ္ဂလရှင်ပြန်သူတွေတိုင်းရင်းသားကိုယ်စားလှယ်တွေပြန်ညမဲ့ဒီကြားဖြတ်ရွေးကောက်ပွဲနဲ့2020ရွေးကောက်ပွဲတွေမှာလူမှုကမဲပေးရွေးချယ်နိုင်မဲ့အားကိုးလောက်စရာနိုင်ငံရေးသမားတွေနိုင်ငံရေးပါတီတွေလိုအပ်နေသလားလွတ်တော်မာလူမှုအတွက်မမမတ်ရက်ပေးမဲ့ကိုယ်စားလှယ်တွေလိုနေပြီလားဆိုတာတွေကိုကျွန်တော်ဆွေးနွေးသွားမှာဖြစ်ပါတယ်ပင်တိုင်းဆွေးနွေးပေးဖို့အတွက်နိုင်ငံရေးပါတီကခေါင်းဆောင်အုပ်ကိုဖိတ်ကြားထားပါတယ်။တူကတော့ကျွန်တော်လူပောင်တစ်ဒီမိုကရက်တစ်ပါတီဥက္ကဋ္ဌဦးအောင်မိုးစောဖြစ်ပါတယ်။နောက်တူကတော့တိုင်းရင်းသားပါတီတစ်ခုဖြစ်တဲ့ကချင်းပြည်နယ်ဒီမိုကရေစီပါတီဥက္ကဋ္ဌဒေါက်တာတူကျဖြစ်ပါတယ်။ဆိုတော့အရင်ဆုံးတစ်ချက်အနေနဲ့ကတော့ကျွန်တော်ဒီအခုကြားဖြတ်ရွေးကောက်ပွဲအရေးပါမှုကိုဆွေးနွေးချင်ပါတယ်။ဆိုတော့အခုကြားဖြတ်ရွေးကောက်ပွဲမှာတော့ဒီကိုယ်စားနေရာကလည်းတိတ်မများတဲ့အတွက်အနိုင်ရှင်ကနေကြီးကြီးမားမားအပြောင်းလဲတွေတော့လည်းကျွန်တော်တို့မျှော်လင့်လို့မရနိုင်ပါဘူး။ဟိုဒါပေမဲ့လည်းဟိုတချို့ကတုံးတက်ကြတာတော့ဒါ2020ရွေးကောက်ပွဲအတွက်ရှေ့ပြေးလက်ရည်စံပွဲတစ်ခုလိုမျိုးတွတ်တာတွေလည်းရှိနေပါတယ်ဆိုတော့ဥအောင်မိုးစောအရင်ဆွေးနွေးစေချင်ပါတယ်ခင်ဗျအခုကြားပြတ်ရွေးကောက်ပွဲအရေးပါမှုကဘယ်လောက်တိုင်းတာတွေရှိမယ်လို့များတုံးတက်လို့ရမလဲ
ဆိုကျွန်တော်နားလည်မှုကတော့ပေါ့နော်လက်ရှိနိုင်ငံရေးအခြေအနေတွေအပေါ်မှာပြည်သူလူထုရဲ့တုံ့ပြန်မှုပေါ့ကိုဒီရွေးကောက်ပွဲရလဒ်ကိုကြည့်ပြီးတော့သိနိုင်တယ်လို့ကျွန်တော်အနေနဲ့တော့အဲ့လိုယူဆရတယ်ဒီနေ့အာဏာပါတီကိုဒီလူထုကဘယ်လိုသဘောထားလဲအာနာပါတီရဲ့ performance ဆိုလုပ်ပုံကိုင်ပုံတွေပြည်သူလူကဘယ်လိုသဘောထားလဲဆိုတဲ့ကိစ္စကဒီရေကောက်ပွဲရက်လက်ပေါ်မှာကိုကြည်ချင်းအားဖြင့်ကျွန်တော်အများကြီးအပြည့်ကိုသိနိုင်တယ်ခံမှန်းနိုင်တယ်လို့သုံးသပ်လို့ရတယ်တပြိုင်နက်တည်းလည်း2020အတွက်ပေါ့နော် 2020ဖြစ်လာနိုင်တဲ့နိုင်ငံရေးအနေအထားပေါ့မဟုတ်ဒီလိုကျွန်တော်သုံးသပ်နိုင်တဲ့အခြေအနေရှိတယ်လို့ကျွန်တော်အနေနဲ့တော့အဲ့လိုယူဆပါတယ်ဗျာ
ဟုတ်ကဲ့ကျေးဇူးပါဆိုတော့ဒေါက်တာတူချာရဲ့သဘောထားကိုခင်ဗျာအခုဒီကြားပြတ်ရွေးကောက်ပွဲကဘယ်လောက်ထိဒီကျွန်တော်ဒီနိုင်ငံရေးအခင်းချင်းမှာအရေးကြီးရလို့ပြောနိုင်လဲခင်ဗျာ
ဟုတ်ကဲ့ကျွန်တော်အမြင်ကတော့တော်တော်အရေးကြီးရလို့မြင်ပါတယ်အဲကြောင့်လဲဆိုလို့ရှိရင်အခုကျွန်တော်ဒီအပြောင်းလဲဖြစ်ပေါ်လာတဲ့ဒီကာလဒီလို့ဆိုတော့ကျွန်တော်ညီမနိုင်ငံရေးဖြစ်ပေါ်ပြောင်းလဲမှုနဲ့ပတ်သက်ပြီးမှပြည်သူတို့ကအပြောင်းလဲကိုသူတို့မြင်ချင်တယ်လူချင်းတယ်အဲကြောင့်လို့အဲ့ဒီအပြောင်းလဲဖြစ်လာဖို့ကိုသူတို့ကမျှော်လင့်နေကြတယ်ဒါကြောင့်ဘေးပါတီဘေးပုဂ္ဂိုလ်ကိုယ်တို့မေးပေးလိုက်လို့ရှိရင်အပေါ်အကြောင်းလေးပုံရိပ်ဖြစ်လာနိုင်မလဲဆိုတော့တို့ကဒီတည်ကျင်နေကြစမ်းသပ်ကျင်နေကြတာဒါကြောင့်တို့ကအရင်ကလည်းပေးမေးပေးခဲ့တဲ့ပါတီဒီပုဂ္ဂိုလ်တွေရှိခဲ့ပါလားဒီပါတီပုဂ္ဂိုလ်တွေပေါ်မှာလည်းတို့သုံးသပ်တာရလို့ရှိရင်တို့ကျေနပ်မှုရှိလားမရှိလားဒါတို့အားလုံးဒါသုံးသပ်နေကြတာဖြစ်တယ်ဒါကြောင့်တို့ကိုလာမဲ့ဂျက်ထရွက်ကပေါ်လေအင်းသာကြီးကြီးပါလေအဲတို့အနေနဲ့ပို့ပြီးကျွန်တော်အားရကောင်းတဲ့ကိုယ်စီလောင်းများရွေးရှင်နိုင်မလားဆိုတော့အတွေ့တို့ရှိမှရှိတယ်။ဒါကြောင့်မို့ဒါကပါတဲ့လဲဆိုရင်ပြည်သူတို့အကျိုးအတွက်ဒေတာအကျိုးအတွက်ဖြစ်ပါလေ။အားကြောင့်မို့လာမဲ့ရွက်ကပေါ်ဒီလောလောဆယ်ဆိုလို့ရှိရင်တော့မလာတော့ရနေကြည့်ပါမယ်။ဂျက်ထရွက်ကပေါ်အင်းသာကြီးကြီးပါလေ။ပြည်သူတို့အတွက်ဒေတာခံပြည်သူမေးစံတတ်ရှင်တွေအတွက်အခွင့်အရေးကောင်းတရားဖြစ်ပါလေ။ဒါလည်းတို့လည်းလို့ဆုံးရှုံးခံကြပါမို့ဘူး။ဒါကြောင့်တို့ကအခုကတည်းကတော်တော်လေးကိုတုံးတက်ကြည့်နေကြတယ်တော်တော်လေးတို့ကဒါဥစားပေါ်နေဘဒုမေပေးရမယ်ဘေးပါတီမေပေးရမယ်ဆိုတော့တော်တော်လေးကိုစဉ်းစားနေကြပြီဖြစ်ပါတယ်အဲတို့ဆုံးဖြတ်ကြမှာပါပြီးလို့ရှိရင်တော့အဲဒီအတစ်စင်းနတောင်းစေယူကောပွဲတော်လေးတို့စဉ်းစားနေကြမှာပါအဲကြောင့်လေနတောင်းစေယူကောပွဲဆိုလေတိတ်ဝေးတော့တာမဟုတ်ဘူးလေဒါကြောင့်မို့လို့ဒီပြည်သူလူထုကအပြောင်းလဲအဖြစ်ပေါ်လာဖို့ဘေးပါတီဘေးပုဂ္ဂိုလ်ဘေးအမတ်လောင်းကိုမေးပြန်ပို့ပြောမှဖြစ်နိုင်ခြင်းရှိလဲဆိုတော့ 对吧？这些人东大米的路就说东大米的，大家有个白单有个白单啊，你们那一级的路就说哎路有啥玩意儿
？OK， 下周要结束啊，所以今朝毕业的有个朋友嘛，对个啊，看到的那个是你的苦，别忘了疲劳的偷看没的疲乏，所以使用的那一把的啊，他看的那样了，今朝对个话嘞，他买了苦水呢，的阿那样了了，他等我酒来吃牛嘛，的苗岭的老我们皮带帮忙阿姆路阿米亚他那里今朝家里也话嘞，所以的那里别皮皮包的，他那把的的枪。Nengai parti ini, tetapi pokla wimpian ini pokur ini nampi. Jadi nengai ini mah lawan yang kena zaman Syria tu. Lawan ini lawan miao pion ini lah. Kau amu so yang suni bawa kau miao.
Di kaca le cekaroh, ye kau kahare pokur, ye kau kahare kuzleri, ye kau kahare nengai parti ini kah. Dulu gu ye cek bilai de, bilu besar nasen bilu lulu gu. Di di caca, lu kau mah tawon kahai mulu wale. Di di caca.Goza Pionai Mu, Lovare. A cook big at a donut that dang or Gire Kajar or General Pioca Solution. Not a goes at a Domyamiaga. The rule UH be like the constituency bono. The rule UH be like the mess and unne, mess and not Sempidurego, Pedi Chacha Amakana, Pedi Chacha Darwin Kana, Pedi Chacha Darwin you are bono, a digger after no Darwin can move Darwin you move.Eri apa mah, tujuan dia aneh leh lu, tadi jangan aku kambing lu dia kalah mah, di masa nasib biru ini tu dia kama, eri ada ni terdom nyam aku, jangan aku caya leh, tiar leh, bono, jangan dia jadi biasa naga lo, di biru lu juga yuice, demiau lagi dia kuzer leh, nada aku nengah iba diri leh, terus yuice lagi dia biru lu tu apa mah, tadi caca tawon kamu.Tawon Yumu, Chiu, the Gelua de Achene, or the Gelua de Achene, today, which is not Josemar.
Okay, say to ya, Miyokamia, to know the Nangaima, Luna can as I see a Louis now, Ludu, Mamma, Yamel Louis, the Mamanangaima, Luani, Lupion and Lassia.
Yeah, Luabare. Tadi amat long dia lah, dah gosle long di sana. Ia cuma sih buluar eh. Ia cuma sih dia gosle long dia, gosle pilihan dia, bama le look pilihan mu. Tadi orang tu, tiga orang dah kepesti. Tuh ya dia, ia cuma dia buluar, entah ia siapa le. Tadi orang tu mah buku mangu, tadi orang YouTube lor mah, juga boleh buka buluar, tapi pada musibah na.Biar nanti kuat lah, biar leh mungkin nanti kita ada kuat lah. Jadi, lepuku yang ini pun malah mesti dulu. Tapi singkamu di pun malah mesti deh. Singkamu di blok sih deh, lah. Tapi nasi beri puku di, tapi blok sih deh. Dia di pergi pun ah, di pilihan jauh ni juga blok lancar beri nanti leh.这个不嘛嘞目的嘛嘞，大家么表情大家咯，的过节老有的你嘛咯，这个一些地面的不过的有些人不用来一起嘛来看。
OK， 下头下孙女来接受吧。今朝孙女外头个三里北坡他那里，个人把我孙女个石头他那里来洗吧嘞。先生都话了，今朝路太难个，过地来木皮巴嘞，过地来木都跑来嘞，孙女也拿来皮皮，妹妹也拿来皮皮，孙女妹妹来嘛嘞。
好个看看，阿龙外面个啦吧，看看，今朝里面阿罗喏，路。Kau bermaksud itu kuzapi lalu, tanya lah itu kuzapi lalu, tanya lah apa yang tanya lah kuzai lori, berarti melu cina ni ngamini ngamnya. Kau tanya lah apa yang tanya lah kuzai lori, berarti melu cina ni ngamini ngamnya. Kau tanya lah apa yang tanya lah kuzai lori, berarti melu cina ni ngamini ngamnya. Kau tanya lah apa yang tanya lah kuzai lori, berarti melu cina ni ngamini ngamnya. Kau tanya lah apa yang tanya lah kuzai lori, berarti melu cina ni ngamini ngamnya. Kau tanya lah apa yang tanya lah kuzai lori, berarti melu cina ni ngamini ngamnya. Kau tanya lah apa yang tanya lah kuzai lori, berarti melu cina ni ngamini ngamnya. Kau tanya lah apa yang tanya lah kuzai lori, berarti melu cina ni ngamini ngamnya. Kau tanya lah apa yang tanya lah kuzai lori, berarti melu cina ni ngamini ngamnya. Kau tanya lah apa yang tanya lah kuzai lori,讲我们今年的标准嘛嘞，怎么样？都来多少了？奥朗厂嘛，奥朗厂啊，今年路他妈比我国家这个路标七八嘞，怎么样？把这个都要那块块嘛，都投下来的车嘛喏，今年都年来的，都年来家，今年年年加开下来的，哎，加的年一啊，今年。
OK， 他好表面上咯，各地来木啊，天哪来皮咯，天哪地要个看啥子咯，说话话里面，我今朝的孙女外头过来，今朝的 Facebook 上呢，今朝的麦切皮尼来了，新的话嘞，都话了，七岁时嘞，啊，刚拍摄嘛，都话了，白巴地白特特刚老人咯，才的，但咪，啊，表的没有，老的没有，所以呢，努巴呗，所以哦，都话一话嘞，那都话了，半通。PMT supaya account baca macam tu, kalau cahaya sura, pertama asal sama web cipta supaya, ini barai, cahaya Facebook macam cahaya cule, macam semua pasca bimbang kau.
Okay, pasien di selain hasil sura account kalau, nampak sih cewu pun semua tadi sisi lu dorai mah. ပြောရဲဆိုရဲတင်ပြတောင်းဆိုရဲတဲ့အမှတ်တွေတကယ်လိုအပ်ပါတယ်ခြေဥကိုပြင်လိုက်မယ်ဆိုရင်နိုင်ငံကအလိုလိုတိုးတက်လာပါလိမ့်မယ်တိုင်းပြည်တစ်ပြည်မှာမူဝါဒကောင်းဖို့အရန်ကိုလိုအပ်နေပါတယ်မူဝါဒကောင်းရင်တရားဥပဒေစိုးမိုးမှုရှိရင်လူတွေလိမ္မာလာမယ်အဂတိလိုက်စားမှုတွေကင်းရှင်းလာမယ်ဒါဆိုရင်တိုင်းပြည်ဟာတိုးတက်လာဖို့ကြိမ်းသေးပါပဲအရင်လွတ်လပ်ရေးရခါစားတုန်းကဆိုရင်တော့ပြည်သူလူထုကတက်မတော်သားတွေကိုအရန်ကိုလေးစားခဲ့ကြပါတယ်1962ခုနှစ်ကနေစလို့အခုအထိတက်မတော်ကိုဘယ်ပြည်သူမှမလေးစားပါဘူးအထူးသဖြင့်တိုင်းရင်းသားတွေကတက်မတော်ကိုကြောက်လန့်ပြီးတော့အားပေးထောက်ခံမှုမရှိပါဘူးဒါကြောင့်မို့လို့တက်မတော်အနေနဲ့2008ခြေဥ်ကိုပြင်ဆင်ဖို့လုံးဝထောက်ခံသင့်ပါတယ်ပြည်ထရေးကာကွယ်ရေးနယ်စပ်ရေးရာစတဲ့ဌာနတွေကိုလည်းအယက်သားအစိုးရလက်ထက်ကိုပြန်ပြီးတော့အပ်စေခြင်းပါတယ်ဒါဆိုရင်မြမတက်မတော်သားတွေဟာပြည်သူလူထုရဲ့အားပေးထောက်ခံမှုလေးစားဂုဏ်ယူမှုကိုအပြည့်အဝရယူနိုင်မှာဖြစ်တယ်ဆိုပြီးရေးထားပါတယ်ပေါက်ကျိုင်းဆိုတဲ့အကောင့်ကတော့အမေရိကန်မလိုမျိုးအင်အားကြီးပါတီနှစ်ခုလိုပါတယ်တဲ့အပြိုင်ဆိုင်ရှိမှတိုးတက်မှာပါတဲ့တင်းတင်းမောင်းဆိုတဲ့အကောင့်ကတော့နိုင်ငံကိုတိုးတက်အောင်လုပ်ချင်တဲ့နိုင်ငံကိုမြင့်တင်ချင်တဲ့သူတွေကိုယ်စိတ်ဓာတ်ကိုကိုယ်အရင်တိုးတက်အောင်လုပ်ပြီးတော့မှဒီကိုယ့်ရဲ့စိတ်ဓာတ်ကိုမြင့်မှစိတ်ဓာတ်ကအရင်တိုးတက်မှနိုင်ငံကတိုးတက်ပါမယ်မဲဆွဲတုံးကတော့တမျိုးမဲအောင်တော့တမျိုးပါ VOA ရေးတဲ့နောက် Bill Gates ဆိုတဲ့အကောင့်ကတော့အဂတိလိုက်စားတဲ့အကျင့်ပြတ်ခြားစားဝင်ကြီးဝန်ထမ်းတွေကိုထိထိရောက်ရောက်အရေးယူပေးပါတဲ့ NND ရွှေဝါရောင်တန်ကတော့ခေါင်းဆောင်ဆရာတော်မိန့်ခဲ့တယ်လို့ပါတယ်လှုပ်လို့ရတာတွေအများကြီးရှိပေမဲ့အားနည်းနေပါသေးတယ်တဲ့ NND နဲ့ကြန့်ခိုင်ရေးအပြင်ပြည်သူကိုစားပြုចောင်းသားဟောင်းနေရဲ့ပါတီအဂတိလိုက်စားမှုကင်းတဲ့တမာတမတ်ကြတဲ့ပါတီခေါင်းဆောင်တွေလိုအပ်ပါတယ်တဲ့အတိတ်သမိုင်းမကောက်တဲ့တခိုးပါတီကိုမဲထဲမိရင်တော့ဒီတသက်သေးပါပြီဆရာတဲ့အစိတ်သားကိုလွှတ်တော်တွေကထွက်နိုင်အောင်ဥပဒေအလုံးကိုပြင်ရပါမယ်တဲ့။ဤချောဆိုတဲ့အကောင့်ကတော့2008အခြေခံဥပဒေကိုရဲရဲရင်ရင်အာသွန်ခွန်ဆိုင်မစုံမနစ်ပြင်ရတဲ့ပါတီပြင်ရတဲ့အမတ်တွေလိုပါတယ်တဲ့။ဒီလိုပဲလုံနိုင်မှလုံရဲမှပြည်သူကိုယ်စားလှယ်ဆိုပြီးလုံကြပါတဲ့။ကျေးဇူးတင်ပါတယ်ဆိုပြီးရေးထားပါတယ်ရှင်။
โอเคကျေးဇူးပါနောက်ထပ်ဒီ Facebook မှာအခုကျွန်တော်တို့ဒီတိုင်ရိုက်လွတ်နေတဲ့အချိန်မှာပဲမှတ်ချက်တချို့ကိုလည်းပေါ်ပြချင်ပါတယ် Superman ဆိုတဲ့ account function ကတော့ဂျားပြတ်မှာအနိုင်ရတဲ့ပါတီက2020မှာတေချာပေါက်အနိုင်ရမှာပါတဲ့နောက်တစ်ယောက်ကတော့တီဟအောင်ဆိုတဲ့ account မှာသူကတော့2008ခြေဦးကိုပြင်နိုင်မဲ့ပါတီလိုနေပါတယ်ဆိုပြီးတော့သူကပြောပါတယ်နောက်ကျွန်တော်တို့ email နဲ့ပေးပို့ထားတဲ့ account function တယောက်ကတော့ Nobel ဆိုတဲ့ account function မှာသူကတော့2008ခြေခံဥပဒေကိုပြင်နိုင်မဲ့ပါတီသစ်လိုနေပါတယ်တဲ့သမရကကာဝေးဦးစီးချုပ်ကိုခန့်နဲ့ဖြုတ်နိုင်တဲ့ power အာဏာအပြည့်ရှိဖို့လိုပါတယ်မင်းကိုနိုင်တို့ပါတီကိုကြိုးစားပါတယ်ဆိုပြီးသူကရေးပါတယ်သူဆိုလိုချင်တာကတော့ကိုမင်းကိုနိုင်ကတော့ပါတီမထောင်ပါဘူးဟို88ကထောင်တဲ့ပါတီကိုဆိုလိုချင်တယ်လို့နားလဲပါတယ်ဒီမကြခင်ကပဲ88မျိုးဆက်ចောင်းသားတွေကပြည်သူပါတီဆိုပြီးတော့ဟိုနိုင်ငံရေးပါတီသစ်တစ်ခုလည်းထောင်ထားတာရှိပါတယ်ဆိုတော့ဒါနဲ့ပတ်သက်လို့လည်းကျွန်တော်အလင်းတင်တော့ကျွန်တော်ဆွေးနွေးချင်ပါတယ်ကိုအောင်မိုးစော်ကြီးဆိုတော့ကျွန်တော်ဒီလို88ကဒီလိုဟိုပြည်သူပါတီဆိုပြီးတော့နိုင်ငံရေးပါတီစ်တစ်ခုထောင်လိုက်တာမျိုးလို့နိုင်ငံရေးအင်အားစုတွေပေါ်လာတယ်ဒါတွေကတော့ဒီမြန်မာနိုင်ငံရေးမှာအပေါင်းလက္ခဏာလို့ပြောနိုင်လားခင်ဗျာ
ကျွန်တော်ထင်ပါတယ်ဒီနိုင်ငံရေးပါတီပေါ်ပေါက်လာတဲ့ကိစ္စကအပေါင်းလက္ခဏာဖြစ်ပါတယ်ဥမာဥက္ကူကြီးတို့ဒီနိုင်ငံရေးပါတီပေါ်ပေါက်လာတယ်ဒါသူတို့တမိုင်းကိုကြည့်လို့ရှိရင်လည်းသူတို့တောက်လျှောက်ဒီလိုအတွက်သူတို့အလုပ်လုပ်ခဲ့တာဖြစ်တဲ့ဒီဆရာနာရှင်စနစ်ပြုတ်ကြရေးအတွက်အလုပ်လုပ်ခဲ့တာဖြစ်တဲ့သူတို့နောက်ခံတမိုင်းအခြေခံသူတို့ကနေ့အထိလုံလာလဲနိုင်ငံရေးကိုနှစ်နှစ်ကာလလုံနေတာဖြစ်တဲ့အဲဒီလိုပုံကူမျိုးတွေနိုင်ငံရေးပါတီဖွဲ့တဲ့နိုင်ငံရေးပါတီထောင်လာတယ်ဆိုတဲ့ကိစ္စကကောင်းတဲ့လက္ခဏာဖြစ်ပါတယ်ကျွန်တော်တို့တိုင်းပြည်မှာဟိုတကယ်တမ်းကျတော့နိုင်ငံရေးပါတီတွေဒီထောင်ရတယ်ဆိုတာလဲ process တစ်ခုပါပဲနိုင်ငံရေးပါတီတစ်ခုလုပ်တဲ့ဆိုတော့တချင်းနိုင်ငံရေးနိုင်ငံရေးပါတီဖြစ်တာမဟုတ်ဘူးနောက်ကာလတစ်ခုအချိန်တစ်ခုယူပြီးတော့တည်တည်ချာချာလှုပ်မှတဖြည်းဖြည်းချင်းကျွန်တော်တို့ဟိုနိုင်ငံရေးပါတီတစ်ခုအဖြစ်ခိုင်ခိုင်မာမာယက်တည်လာနိုင်မဲ့အခြေအနေဖြစ်မှာပါအဲ့တော့ကျွန်တော်တို့နိုင်ငံမှာလည်းနိုင်ငံရေးပါတီတွေကလွတ်လွတ်လပ်လပ်ကိုယ့်ဘာသာကိုတည်ဆောက်ပြီးတော့ကျိုးကကြီးပြင်းနိုင်တဲ့ကိုယ့်ဘာသာကိုတည်ဆောက်ပြီးတော့ဟိုကျိုးကျယ်ပြန့်ကြီးပြင်းနိုင်တဲ့အခြေအနေနိုင်ငံရေးဝန်းကျင်လည်းပဲအမှန်တကယ်လိုအပ်ပါတယ်ကျွန်တော်တို့တိုင်းပြည်တကယ်အမှန်တကယ်တော့ဒီမိုကရေစီစစ်စစ်အမှန်တကယ်လိုအပ်တယ်ဒီအခြေအနေအောက်မှာပဲနိုင်ငံရေးပါတီတွေကကိုဘာသာကိုဦးနာလို့ကိုချလောက်ပေါ်ကိုရပ်ပြီးကိုဘာသာကိုကြီးထွားအောင်ကိုဘာသာကိုလူထုထောက်ခံမှုရအောင်လုပ်နိုင်တဲ့အခြေအနေကိုတဖြည်းဖြည်းချင်းတည်ဆောက်သွားကြမှာဖြစ်ပါတယ်ဥက္ကူကြီးတို့ပါတီမျိုးတွေပေါ်လာတာကောင်းတယ်တပြိုင်တည်းထဲမှာရှိပြီးသားနိုင်ငံရေးပါတီတွေကလည်းပဲတော့တည်တည်ချာချာဟိုကိုဒီဆောက်နိုင်မှုကလူတို့ရဲ့အတန်တွေလူတို့ကိစ္စတွေကိုတကယ်ပဲကိုစားပြုနိုင်ဖို့အရွေးချယ်ခံရလို့ရှိရင်လည်းပဲလွတ်တော်ထဲမှာတကယ်ပဲဘယ်ကိစ္စကိုမှမကြောက်မရွံ့ပဲနဲ့ပြည်သူလူထုကိုစားကိုရွေးချယ်တင်မြှောက်လိုက်တဲ့ မဲဆန္ဒရှင်တွေရဲ့ကိုစားသူတို့ကိစ္စတွေကိုတကယ်ပြောပေးဆိုပေးတကယ်ဖြစ်အောင်လုပ်ပေးမဲ့ဟိုတိုက်တိုက်တွန်းလုပ်ပေးနိုင်တဲ့ကိုယ်စားလှယ်တွေကျွန်တော်ရှိမှအမှန်တကယ်လိုအပ်နေတာအမှန်ပါပဲလက်ရှိလို့ရှိနေတဲ့လွှတ်တော်ကိုယ်စားလှယ်တွေကအဲ့ဒီလိုမဟုတ်ဘူးလားလို့တော့မေးကြရှိတယ်ကျွန်တော်ထင်တယ်အဲ့ဒီလက်ရှိလွှတ်တော်ထဲမှာရှိနေတဲ့လွှတ်တော်ကိုယ်စားလှယ်တွေတော်တော်များများဟာလဲပဲတကယ်တမ်းကျတော့ကျွန်တော်ရဲ့ဒီမိုစီရုံးကံမှုမျိုးသားတန်းတူရဲ့ရုံးကံမှုကြီးတွေကပေါ်ထွက်လာတဲ့ဒါလွှတ်တော်ကိုယ်စားလှယ်ဖြစ်တယ်သို့တော်လည်းဒီနှစ်သုံးနှစ်လောက်အတွင်းမှာဘာကြောင့်သူတို့အတန်တွေတိတ်နေတာလဲဆိုတာကတော့ဟိုတော်တော်ဟိုအမေကထုတ်ဆရာဖြစ်တယ်လို့ကျွန်တော်အနေနဲ့ပြောချင်ပါတယ်
ဟုတ်ကဲ့ကိုအောင်မိုးဆိုဒါပေမဲ့တခုရှိတာပေါ့လေဒီလိုနိုင်ငံရေးအင်အားစုအစ်တစ်တွေပေါ်လာတာကောင်းတယ်ဆိုရင်လည်းတချို့ကတော့ဥပမာပေါ့လေနိုင်ငံရေးပါတီတွေနောက်ထပ်များလာတဲ့ရွေးကောက်ပွဲဝင်နေဆိုလို့ရှိရင်မဲခွဲလာတာမျိုးဒီလိုရလကောင်းမထွက်တာမျိုးတွေဟိုစိုးရိမ်မှုတွေလည်းရှိပါတယ်ဆိုတော့ဒီနိုင်ငံရေးအင်အားစုအစ်တစ်တွေပေါ်လာတိုင်းကောင်းတယ်လို့တရားပေါင်းပြောနိုင်ပါမလား
ကျွန်တော်ထင်တယ်နိုင်ငံရေးပါတီရဲ့ရင်းရှေ့ရပ်တည်နိုင်ရေးမရပ်တည်နိုင်ရေးကသူတို့ကလူလူပေါ်မှာဘယ်လောက်ထိကိုစားပြုနိုင်မလဲကိုစားမပြုတ်နိုင်ဘူးလေဆိုတော့အခြေအနေပေါ်မှာမူတည်ပါတယ်ဟိုသူတို့အမှန်တကယ်ကိုစားပြုတ်နိုင်တဲ့သူတို့လိုအင်တွေကိုသူတို့စန္ဒတွေကိုအမှန်တကယ်ထင်ထပ်တဲ့နိုင်ငံရေးပါတီကရည်ရှိမှကြံသွားမှာပဲဖြစ်တယ်လို့ကျွန်တော်အဲ့လိုပြောချင်တယ်သူတို့ကိုအမှန်တကယ်အလုပ်ကြီးမပြုတ်နိုင်တဲ့ပါတီတကယ်ကိုစားမပြုတ်နိုင်တဲ့ပါတီကတော့ရွေးကောက်ပွဲတွေမှာအနိုင်ရဖို့ဆိုတာဟိုတောက်လျှောက်တောက်လျှောက်တောက်လျှောက်သိမလွယ်လှဘူးရေရှင်မှာပျောက်သွားနိုင်တယ်လို့ကျွန်တော်ပြောချင်ပါတယ်ဟိုတကြိမ်နဲ့ထက်မှပြောချင်တာကနိုင်ငံရေးပါတီတွေအများတိုင်းလည်းပဲကျွန်တော်အခြေအနေအရရှုပ်ထွေးတာမဟုတ်ပါဘူးဟိုတပါတီတဲ့နိုင်ရောနိုင်နေတဲ့အခြေအနေမှာရောခဏကျွန်တော်နိုင်ငံရေးအခြေအနေကြီးကရှင်းရှင်းလင်းလင်းရှိလာတယ်မဟုတ်ပါဘူးတကယ်တော့ကျွန်တော်လူအဖွဲ့အစည်းကိုတိုက်ကတကယ်ကွဲပြားခြားနားမှုတွေနဲ့ဟိုများတဲ့လူဖွဲ့စည်းဖြစ်တယ်ဟိုတိုင်းရင်းသားအင်အားစုတွေဆိုရင်လည်းအများကြီးပဲဟိုတိုင်းရင်းသားလူမျိုးတိုင်းလူမျိုးတိုင်းမှာနိုင်ငံရေးပါတီတွေရှိကြတယ်တခုမကရှိကြတယ်အဲ့လိုပဲဒီဘက်ဒီဗမာအများစုနေထိုင်ကြတဲ့ကျွန်တော်တို့ဒီမမှာလည်းပဲဒါဟိုပြည်ထောင်စုလက္ခဏာဆောင်တဲ့နိုင်ငံရေးပါတီတွေလို့ပြောကြတယ်ရေဘူးကတော့ဗမာအများစုကောင်းဆောင်နေဖြစ်နေကြတယ်အဲ့ဒီနိုင်ငံရေးပါတီတွေလည်းရှိကြဟိုအဲ့တော့အဲ့ဒီအခါကျတော့ကျွန်တော်တို့ဘာဝကျွန်တော်တို့လူမျိုးတွေအရာကိုပဲနိုင်ငံရေးပါတီကများမှာပဲကျွန်တော်တို့မျိုးတွေအများကြီးပဲလူမျိုးတွေအများကြီးဆိုတဲ့အခါကျတော့ဒီလူမျိုးတွေကိုအခြေခံတဲ့နိုင်ငံရေးပါတီလည်းများမှာပဲဒီလိုပဲအယူအဆကိုအခြေခံတဲ့နိုင်ငံရေးပါတီလည်းရှိမှာပဲကျွန်တော်တို့ရှိနေတဲ့ကွဲပြားခြားနားတဲ့ကျွန်တော်တို့လူအဖွဲ့အစည်းရဲ့သဘောတဘာဝအရာလက်တွေ့အရာကိုနိုင်ငံရေးပါတီကများနိုင်တယ်ဆိုတဲ့အခါမှာဒီနိုင်ငံရေးပါတီတွေကြားမှာနော်အတိအပြန်အလှန်စကားပြောမှုအပြန်အလှန်ညှိနှိုင်းမှုတူရဲ့အမြင်ကိုတူလေးစားဖို့အရန်အရေးကြီးတယ်လို့ကျွန်တော်ထင်ပါတယ
်ဟုတ်က
ဲ့ငါကတော့ဒီဝေကောက်ပွဲမှာငါ့ကိုလူလူကမဲပေးလိုက်တာဖြစ်တယ်ဒါကြောင့်အခြားဘသူအတန်တွေကိုနားထောင်ဖို့မလိုဘူးဆိုတဲ့အမြင်မျိုးရှိရင်တော့အဲ့ဒါကနည်းနည်းဟိုကျွန်တော်ကွဲရခြားနားတဲ့လူအဖွဲ့အစည်းအတွင်းမှာတစုံတရာအများကလက်ခံတဲ့တော်လာပေါ်စီကြဖို့ခက်နိုင်တယ်လို့ကျွန်တော်တို့အဲ့လိုပဲထင်ပါရဗျ။
ဟုတ်ကဲ့ကျွန်တော်ဒီဆွေးနွေးပွဲအတွက်ကိုစာရီပြပို့ထားတဲ့လူပုဂ္ဂိုလ်တချို့လည်းရှိနေပါတယ်။တချို့စာရီကိုတခါတည်းဖော်ပြချင်ပါတယ်ဒီနေ့မှာတူကတော့ဥတင်ငွေရဲ့စာပါနန်းအောင်ဖတ်ပြပေးပါဦးခင်ဗျ။
ကြားဖြတ်ရွေးကောက်ပွဲနဲ့2020ရွေးကောက်ပွဲတွေမှာအားကိုးရလောက်တဲ့နိုင်ငံရေးသမားတွေနိုင်ငံရေးပါတီတွေလိုအပ်ပါတယ်။လူလူအနေနဲ့ရွေးချယ်စရာကြင်မြောင်းပါတယ်။ရွေးချယ်စရာဆိုလို့ပါတီကြီးနှစ်ခုသာရှိပါတယ်။အရင်ပါတီကြီးကိုကြည့်ပြန်တော့ပြည်သူနဲ့တသားတည်းမရှိနေတာတွေ့ရပါတယ်။ဘာလို့လဲဆိုတော့နောက်ကြောင်းပြန်အရေးမယူရတာတို့နောက်ပြီးအရစ်ကျဆက်နေရတာတို့ကိုကြည့်ချင်းအပြင်အရေးအချင်းကိုသိနိုင်ပါတယ်။တခြားအကြောင်းချက်တွေလည်းရှိပါတယ်။နောက်လက်ရှိပါတီကြတော့လဲလူတွေကကောင်းပါတယ်။ဒါပေမဲ့နိုင်ငံရေးအရေးအသွေးလိုအပ်ချက်တွေကရှိနေပြန်ပါတယ်။အစိုးရနဲ့လွှတ်တော်ငုစလုံးအားကောင်းဖို့လိုအပ်ပါတယ်။လွှတ်တော်အနေနဲ့လည်းရရှိထားတဲ့သက်တမ်းအတွင်းတိုင်းပြည်အကျိုးဖြစ်မဲ့ဥပဒေဘတ်ဂျက်စသည်တို့ကိုတိုင်းပြည်အကျိုးဖြစ်ဖို့ရတဲ့အချိန်ကိုတန်ဖိုးရှိရှိအသုံးချဖို့နဲ့အစိုးရကလည်းအမြန်ပွင့်လင်းမြင်သာမှုရှိရှိအကောင့်ထဲပေါ်ဆောင်ရွက်ရမှာဖြစ်ပါတယ်။အခုပါတီကြတော့လဲလွှတ်တော်တက်တမ်းမှာအတွေ့အကြုံရရှိလိမ့်မယ်လို့ယူဆပါတယ်။နောက်တစ်ခုကြားဖြတ်နဲ့2020မှာတော့လူမှုအတွက်မမမမရနိုင်တဲ့ကုစလဲများလိုအပ်နေပါတယ်။ကုစလဲတွေကိုလည်းသူတို့အရေးချင်းကိုဘလို့တိုင်းတာရမယ်ဆိုတာပြည်သူကမသိနိုင်ပါဘူး။အခုမှဝင်အရွေးခံကြလို့ဖြစ်ပါတယ်။2020ကျရင်တော့အဆင်ပြေမယ်ထင်ပါတယ
်။ဟုတ်ကဲ့ဒါကတော့ကျွန်တော်တို့ဥတင်ငွေရဲ့ပေးစာပါနောက်စာတစ်စာကတော့အမေရိကန်ပြည်တော်စုကမောင်တပ်တနရဲ့ပေးစာပါကိုအောင်ဖတ်ပြပေးပါဦးခင်ဗျ
ဒီမိုကရေစီပြည်ပြင်ပြောင်းလဲရေးကိုခက်ခဲခဲသွားနေရတဲ့အခုလိုချိန်မျိုးမှာအတွေ့အကြုံရင့်ကျက်တဲ့နိုင်ငံရေးသမားတွေနဲ့စုဖွဲ့ထားတဲ့နိုင်ငံရေးပါတီတွေလိုအပ်နေတာတော့အမှန်ပါပြည်ပြင်ပြောင်းလဲရေးအဆင်ပြေချောမွေ့ဖို့အစိုးအကောင့်တွေအားလုံးကိုပြည်သူတွေနားလည်လက်ခံနိုင်အောင်ထောက်ပြပြောဆိုနိုင်မယ်ပါတီချင်းပူးပေါင်းဆောင်ရွက်နိုင်မဲ့နိုင်ငံတကာဖီအားတွေကိုထိထိရောက်ရောက်တံပြန်ဖြည့်ရှင်းနိုင်မဲ့လမ်းကြောင်းတွေကိုချပြနိုင်မဲ့နိုင်ငံရေးသမားတွေလည်းလိုအပ်နေတယ်လို့ယူဆမိပါတယ်။အခုတွေ့နေရတာကတော့နိုင်ငံရေးပါတီအများစုကအစိုးရရဲ့အာတာချက်အားနည်းချက်တွေကိုမိမိတို့ရဲ့ကောင်းမွန်တဲ့သဘောထားရည်ရည်ချက်တွေနဲ့စနစ်တကျပြောင်းလဲရေးအတွက်ထောက်ပြပြောဆိုတာထက်မိမိလူမျိုးစုရင်းနဲ့ NLD ပါတီပေါ်ဝေဖန်ရှုတ်ချရေးတွေကပုံများနေတာတွေကိုတွေ့နေရတာဟာဝမ်းနည်းစရာကောင်းလွန်နေတယ်လို့ယူဆမိပါတယ်။ပါတီတချို့ဆိုရင်မိမိပါတီအောင်နိုင်ရေးအတွက်စစ်ကောင်းဆောင်တွေကြောတော့နောက်ခံပြုထားတဲ့နိုင်ငံရေးပါတီတွေနောက်တန်ရောင်လိုက်နေကြတာဟာမိမိတို့ရဲ့ရည်သွေးနဲ့ရည်ချင်းကိုနှိမ်ချသလိုဖြစ်နေပြီးပါတီအတွက်ပါထိခိုက်နေနေသွားတာတွေတွေ့နေရပါတယ်ပြည်သူတွေရွေးချယ်တင်မြှောက်ထားတဲ့ကိုယ်စားလှယ်တွေအနေနဲ့ပြည်သူတွေဖြစ်ချင်တဲ့ဆန္ဒတွေကိုအပြည့်အဝမဆွမ်းဆောင်ပေးနိုင်တာကိုလက်ရှိအခြေခံဥပဒေနဲ့ဒီစစ်တပ်ရဲ့တစ်ဖက်သက်အခန်းကဏ္ဍတွေကြောင့်လို့နားလည်ပေးလို့ရနိုင်ပါတယ်တကယ်လို့လူတစုကိုသာကိုစားပြုပြီးတော့ပြည်သူကိုကိုစားမပြုတဲ့တမတ်သားကိုယ်စားလှယ်တွေသာရှိမနေဘူးဆိုရင်လွတ်တော်မှာပြည်သူတွေရဲ့အတန်လှိုင်နေမှာအမှန်ဤကမလို့ဆွေးနွေးလိုက်ရပါတယ်ခင်ဗျာ
ဟုတ်ကဲ့ဒါတော့မောင်ရတနာပေးစာပါနောက်စားတစားအောင်ကတော့ကျွန်တော်တို့ဦးစိန်မောင်မိထီလာမျိုးကဖြစ်ပါတယ်ကိုညံဝင်းအောင်ဖတ်ပြပေးပါဦးခင်ဗျာ
2016ခုနှစ်ပါတီစုံဒီမိုကရေစီအထွေထွေရွေးကောက်ပွဲမှာပါတီတွေအနေနဲ့တက်တုတ်နှင်ပြီးအချိန်တို့အတွင်းမှာမိမိပါတီဝင်ကိုယ်စားလှယ်လောင်းတွေကိုရွေးချယ်ပြီးရွေးချယ်တင်မြှောက်ခံခွင့်ပေးခဲ့ရတာကိုတွေ့ခဲ့ရပါတယ်အရေးချင်းပြည်သူမပြည်သူများပါဝင်သလိုပါတီဝေးတာဝန်ကိုတစ္ဆာရှိရှိတာဝန်တည်တည်ကြည်ကြည်ပြွန်ပြွန်ထမ်းဆောင်မှုလောက်ကိုသာဦးစားပေးကာကိုယ်စားလှယ်လောင်းဥယျာဉ်ပြည့်အောင်ရွေးချယ်ခဲ့ရတဲ့သူတွေလည်းပါဝင်တာတွေ့ခဲ့ရပါတယ်ပြည်သူလူထုအများစုကလည်းမိမိတို့အားထားယုံကြည်ရာပါတီရဲ့မျက်နှာကိုကြည့်ပြီးအရွေးချယ်ခံကြတဲ့ကိုယ်စားလှယ်လောင်းတွေကိုနိုင်ငံရေးအသိအထက်ဆိုင်ရင်ဆန္ဒကိုဦးစားပေးပြီးရွေးချယ်ခဲ့ကြတာကိုတွေ့ရပါတယ်ဒါကြောင့်အခုလွတ်တော်အစဉ်အဆက်နဲ့အစိုးရအဖွဲ့အစည်းအသီးသီးမှာတာဝန်ထမ်းဆောင်နေကြတဲ့အာဏာရပါတီဝင်ပုဂ္ဂိုလ်များတဲ့မှာအရေးချင်းပြည့်ပြည့်နဲ့ကြာရတာဝန်ကိုထိထိရရအောင်ထဲပေါ်ဆောင်ရွက်နိုင်သူအားနည်းနေတဲ့အခြေအနေကိုပြည်သူလူထုကတွေ့မြင်နေကြရပြီးအားမလို့အားမရဖြစ်နေကြတယ်လို့ယူဆပါတယ်။သို့တော်လည်းလုံရင်တင်တင်ရင်လုံနေရတဲ့အချိန်ကာလဖြစ်လို့တီးခန့်စောင့်ကြည့်နေကြရတယ်လို့တွက်ဆမိပါတယ်။အခုလာမယ့်နိုဝင်ဘာကြားပြရွေးကောက်ပွဲမှာနဲ့နောက်လာမယ့်အထွေထွေရွေးကောက်ပွဲကြီးများမှာပြည်သူလူထုအနေနဲ့အတွေ့အကြုံတွေရှိခဲ့ပြီးဖြစ်လို့ပါတီမျက်နှာကိုလည်းအလေးထားကိုယ်စားလှယ်လောင်းတွေရဲ့အရေးချင်းများကိုလည်းထည့်သွင်းတွက်ချက်စမ်းစစ်ဝေဖန်ပြီးမှဆန္ဒပေးရွေးချယ်ကြဖို့လိုတယ်လို့အကြံပြုဆွေးနွေးလိုပါတယ်
ဒါတော့မေတီလာမျိုးကဥစိန်မောင်ရဲ့စာပါဆိုတော့နိုင်ငံရေးပါတီတွေဆိုတာကတော့မူဝါဒတွေယက်တီချက်တွေအယူဆတွေမတူလို့တိကျယက်တီတယ်ဆိုတာလည်းရှင်းပါတယ်ဆိုတော့ဒီတန်ရင်သားပါတီတွေတခြားနိုင်ငံရေးပါတီတွေတတိပုဂ္ဂလတွေအနေနဲ့ NLD ပါတီကိုပဲဖြစ်ဖြစ်ဒီ NLD ရဲ့ကိုယ်စားလှယ်တွေကိုပဲဖြစ်ဖြစ်ပေါ့လေရှင်းနိုင်တဲ့မူဝါဒမျိုးအားတာချက်မျိုးဘာတွေများရှိတယ်လို့များပြောနိုင်မလဲအရင်ဆုံးတော့ကျွန်တော်ဒေါက်တာတူးချာဆွေးနွေးစေချင်ပါတယ်
ဟုတ်ကဲ့ကျွန်တော်ကဘယ်ပါတီဖြစ်ဖြစ်ဖြစ်ဒါခံကြီးချက်ကောင်းကိုဒီလိုလိုတော့အကျိုးတကယ်တည်ပူးကျင်တဲ့အပြောင်းလဲတကယ်လုပ်ပေးစေကျင်တဲ့ခံကြီးချက်အပြည့်အဝရှိဖို့လိုတယ်အဲ့ဒါကိုလည်းတကယ်ကောင်းတဲ့ဖော်နိုင်အောင်လည်းကြိုးစားရမှာပေါ့စင်ခေါ်မှုတွေရရှိလာပေါ့ဒါကိုကြော်လွားနိုင်ရမှာပဲအဲဒါကြောင့်မလို့အထူးသဖြင့်ဒီပါတီကြီးတွေအနေနဲ့ဒါအရှင်းပြပါတဲ့ကိုယ်လေဒီရွေးချယ်ပါတီတွေမှာလည်းဒီအရှင်းပြပါတဲ့ပါတီကိုနေများရှိလာလို့ရှိရင်ပါတီပေါ်စီကိုမမကန်ကကောင်းတဲ့ဖော်နိုင်မယ့် solution ခိုင်ကျကောင်းကောင်းနဲ့လုပ်ကြမယ်ဆိုတော့ဒါဒီလိုလိုဆိုလက်ခံပါတယ်အလားတူပဲဒီပြည်နယ်ဒီမှာ solution တော့ပြည်နယ်ပါတီရှိပါတယ်ဒီပြည်နယ်ပါတီလည်းသူတို့ခိုင်ကျနဲ့သူတို့အနေနဲ့လည်းကိုယ့်ရဲ့ဒေသကိုယ့်ရဲ့ပြည်နယ်ကိုယ့်ရဲ့တိုင်းဝိုင်းကိုသူတို့ဖွံ့ဖြိုးစေခြင်းတဲ့စေနာပြည်နယ်ဖွဲ့စည်းထားကြတဲ့ပါတီတွေဖြစ်တဲ့အခါကျတော့ဒီပြည်နယ်ပါတီတွေအနေနဲ့လည်းသူတို့ကခန့်ခန္ဓာကိုလည်းထည့်သွင်းပေးဖို့တော့လိုအပ်တယ်အဲကြောင့်မို့ဒီဒေသအရာဒါလုဆောင်နေတဲ့အားဒီအများကြီးဒါလုဆောင်နိုင်မယ်လို့အဲဒီဒီဒေတာပါတီဒီနေပါတီတို့လည်းယုံကြည်အားကိုမှုတွေရှိဖို့လည်းလိုအပ်တယ်အဲအဲ့လိုကျွန်တော်ကတွားကြမယ် solution ပါတီကြီးတွေအပိုင်းဒီနေပါတီတွေအပိုင်းအဲ့လိုခွဲခြားပြီးတော့မှဒါလက်တွဲညီညီနဲ့အပြန်အလှန်နားလည်မှုရှိရှိနဲ့လုဆောင်သွားကြမယ် solution တော့ဒါ computer တွေရေပြောင်းလဲတွေဖြစ်လာမှာပဲအဲကြောင့်ကျွန်တော်ပြောချင်တာပါတဲ့ solution ဒီပါတီတစ်ခု လူတူရဲ့ခံယူချက်ကအဓိကပဲ။အဲဒီခံယူချက်ကကောင်းဖို့လိုတယ်။ဒါပေမဲ့ဒါကိုဒီအကောင့်တွေဖော်နေအောင်ဒါတနည်းစံချပြီးတော့မှဒါလုပ်ဆောင်နိုင်တဲ့အရေးချင်းတဲ့ရှိဖို့လိုအပ်တယ်။ဒါမှပဲဒါကျွန်တော်ကအပြောင်းလဲပဲပြောပြီးလို့လို့ထအကျိုးအတွက်လည်းပြောဒါကျွန်တော်အကောင့်တွေဖော်နေမှာဖြစ်တယ်လို့ကျွန်တော်ခံယူပါတယ်ဗျာ
။ဟုတ်ကဲ့ကျွန်တော်ဒီအချိန်တစ်မိနစ်လောက်ကြာနေတော့ကိုမိုးစော်ကိုဆွေးနွေးစေချင်ပါတယ်ကျွန်တော်တို့ဟိုလူ့ဘောင်တိဒီမိုကရက်တစ်ပါတီအနေနဲ့ကအန်အေလောက်အင်အားမကြီးပေမဲ့ပေါ်လေဒီမူဝါဒအရာဖြစ်ဖြစ်ပဲနောက်အယူဆပိုင်းအရာပဲဖြစ်ဖြစ်ပေါ့နော်နောက်ဒေသနာကိုလှုပ်ရှားတဲ့နယ်မြေအရာပဲဖြစ်ဖြစ်အန်အေရဲ့တာတယ်နောက်အန်အေကိုစရီရဲ့တာတယ်လို့ပြောနိုင်တဲ့ချက်တွေဘာတွေများရှိတယ်လို့ပြောလို့ရမလဲ
ဟိုတစ်ချက်ပေါ့နော်ကျွန်တော်တို့ကိုစလဲကိုသာရွေးချယ်ခံခဲ့ရရင်ကျွန်တော်တို့ကိုစလဲအနေနဲ့နော်အထူးသဖြင့်သူ့ကိုရွေးချယ်ပေးတဲ့မဲဆန္ဒရှင်ပြည်သူတွေကိုတိတိကျကျဘူလို့ခေါ်မယ် accountable ဖြစ်ဖို့ပေါ့နော်တိတိကျကျတာဝန်ခံမှာဖြစ်တယ်တိတိကျကျတာဝန်ခံခြင်းဟာဒီမိုကရေစီကျင့်စဉ်ကိုကျွန်တော်ကျင့်သုံးခြင်းဖြစ်တယ်အဲ့ဒီအခြေအနေအဲ့ဒီကိစ္စနဲ့ပတ်သက်လို့ကတော့ကျွန်တော်တို့မှာစွမ်းဆောင်ရည်ဟိုရှိတယ်လို့ကျွန်တော်ပြောချင်ပါတယ
်ဟုတ်ကဲ့ပါဝင်ဆွေးနွေးပြီးတဲ့လူ့ဘောင်တဲ့ဒီမိုကရက်တစ်ပါတီဥက္ကဋ္ဌဦးအောင်မိုးစောကချင်ပြည်နယ်ဒီမိုကရေစီပါတီဥက္ကဋ္ဌဒေါက်တာတူးရာကိုရိုင်းပါဝင်ဆွေးနွေးရသူတွေစာရေးသားပြပုတ်သူတွေနဲ့သောတာရှင်တွေအားလုံးကိုအထူးကျေးဇူးတင်ပါတယ်ခင်ဗျာ
ကိုအောင်လင်းဦးစီစဉ်တင်ဆက်တဲ့စနေညတရက်လေးလိုင်းအစီအစဉ်ကိုပြန်လည်နားဆင်ကြကြရတာဖြစ်ပါတယ် VOA မြန်မာပိုင်းအစီအစဉ်ကနေတရက်လေးလိုင်းအစီအစဉ်တွေကိုတပတ်ကို2ချိန်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်စနေနေ့ညပိုင်း 9:00 နာရီမှတစ်ချိန်အင်္ဂါနေ့ညပိုင်း 9:00 နာရီမှတစ်ချိန်ထုတ်လွှင့်ပေးနေတာပ
ါ VOA မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကို Democratic မြန်မာအသံ DVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ် DVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10:00 နာရီနဲ့မနေ့9:00နာရီခွဲအချိန်မှာဖြစ်ပါတယ်ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia Set 7 Joru ကနေပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင်
ယူအေအမေရိကန်တန်ခါတင်းနေဝင်နေမဲ့ဖက်စီစဉ်တွေကိုဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုလက်ရှိထုတ်လွှင့်နေတဲ့တနာရီစာအစီအစဉ်ကိုမနေ့၈နာရီကနေ9နာရီအထိလိုင်းဒိုမီတာ16 19နဲ့24တို့ကနေပြန်လည်ထုတ်လွှင့်သွားမှာဖြစ်ပါတယ်ခင်ဗျာတင်းနေဝင်နေမဲ့ဖက်စီစဉ်တွေမကြခင်မှာပြီးဆုံးတော့မှာဖြစ်ပါတယ်အခုတော့ကြံတဲ့အချိန်လေးမှာနိုင်ငံတကာသတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကကြီးညာပေးပါလိမ့်မယ်ခင်ဗျာ
အမေရိကန်ပြည်တော်စုပင်ဆယ်ဗေးနီးယားပြည်နယ်ဖေ့စ်ဘွတ်မြို့ကဂျူးဖျားကြောင်တစ်ခုတည်းကိုတနက်နေ့ဝင်ပစ်တဲ့အတွက်လူ၁၁ယောက်ထဲမှနေတည်ဆုံသွားပြီးရဲတပ်ဖွဲ့ဝင်တဦးအပါအဝင်စုစုပေါင်း6ဦးတန်ရာရပါတယ်။တန်ရာရတဲ့အထက်ကအခြားသား2ဦးဟာအခြေအနေစိုးရိမ်ရတယ်လို့တာဝန်ရှိသူတွေကပြောပါတယ်။စနေနေ့ကဝုပြုစုတောင်းပွဲလုပ်နေချိန်တွင်လူတစ်ယောက်ကဂျူးတွေအားလုံးတေကြလို့အော်ဟစ်ပြီးအထင်အကုန်မှပစ်ခတ်တာကြောင့်ဝုပြုနေသူတွေတည်ဆုံကြရတာပါ။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကိုဝေဖန်ဘူးသူတွေစီပေါကွဲစီနိုင်တဲ့ပစ္စည်းတွေပါတဲ့ပါဆယ်တို့အနည်းဆုံး73ခုကိုပြေပို့ခဲ့တယ်ဆိုတဲ့ဆူဆွဲချက်နဲ့တောက်ကြံလေးကဖမ်းဆီးထားသူကိုပထမဆုံးအကြိမ်ရုပ်ထုတ်တော်မှာဖြစ်တယ်လို့ရဲတပ်ဖွဲ့တာဝန်ရှိသူတွေကကိုးကားပြီးသတင်းမီဒီယာတွေကဖော်ပြပါတယ်။ဖလော်ရီဒါပြည်နယ်အဗန်တူရာမာနီထိုင်နဲ့အသက်56နှစ်အရွယ်စေဇာဆေးယောက်ကိုတင်းလာနေမှာတရားရုံးထုတ်စစ်ဆေးဖို့ရှိတယ်လို့ရဲတပ်ဖွဲ့တာဝန်ရှိသူတို့ကကိုးကားပြီး CBS ရုပ်သံသတင်းဌာနကဖော်ပြပါတယ်။မိုင်ယာမီမှာရှိတဲ့ပြည်တော်စုတရားသူကြီးရှေ့မှာဒီမှုကိုတင်းလာနေကြောင်းနာစစ်ဆေးမှာဖြစ်တယ်လို့ CBS သတင်းဌာနကပြောပါတယ်။မြန်မာနဲ့ VNM နိုင်ငံကြားဘန်ဒါနှစ်အကူပြောင်းကြာကာလဧပြီလကနေစက်တင်ဘာလထိ6လတည်းက9လအတွင်းကုန်သွယ်ရေးဟာစုစုပေါင်းအမေရိကန်ဒေါ်လာ362တန်းကျော်ရှိတယ်လို့ကုသရေးဝန်ကြီးဝန်ကြီးဌာနရဲ့စနေနေ့ထုတ်ပြန်ချက်ကိုကိုးကားပြီးတရုတ်နိုင်ငံဆင်ဝါသတင်းဌာနကရေးထားပါတယ်။မြန်မာနိုင်ငံရဲ့ဘန်ဒါနှစ်သတ်မှတ်ချက်ကိုမူလကဧပြီကနေမတ်လအထိသတ်မှတ်ထားတာကနေ2017-2019ဘဏ္ဍာနှစ်ကစပြီးအောက်တိုဘာကနေစက်တင်ဘာထိပြောင်းလဲသတ်မှတ်တာကြောင့်ကြာကာလအကူပြောင်းကွာချက်6လရှိလာတာပါအမေရိကန်ပြည်တော်စုနယူးယောက်မြို့ဘရုကလင်းအရက်ကနေတိုက်ခန်းမှာဇူလိုင်လကအသက်ခံရတဲ့မြန်မာနယ်ပါသူနာပြုဆရာမဒေါ်ဂျီမာတိန်မှုနဲ့ပတ်သက်လို့တန်တရားရှိသူအမျိုးသမီးတူနဲ့အမျိုးသားတူတို့ကိုဖမ်းလိုက်တဲ့အကြောင်းနယူးယောက်ရဲတပ်ဖွဲ့ကပြောပါရခင်ဗျာ
ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကြီးညာပေးခဲ့တာဖြစ်ပါတယ်အခုမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးတော့အတမိုင်းဆိုင်ရာအင်ဂျင်နီယာကတော့Kit Holmes ဖြစ်ပါတယ်ခင်ဗျာ VOA ကိုအားပေးနားဆင်ကြတဲ့အတွက်အားလုံးကိုအထူးပဲကျေးဇူးတင်ရှိပါတယ်နိုင်ငံတကာကသောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားများအားလုံးနေ့တည်မှာရှင်လန်းချမ်းမြေကြပါစေကျွန်တော်ဆက်မိုးပေးပါခင်ဗျာ
This program has come to you from the Voice of America, Washington.